Welcome to the Voice of America in Burmese.
မြန်မာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2015ခုနှစ်နိုဝင်ဘာလ2ရက်တနင်္လာနေ့မနက်ခင်း VOA အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့49ရောကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ။ဒီမနက်အစီအစဉ်မှုကတော့ကျွန်တော်ရဲကောင်ဖြစ်ပါတယ
်။မင်္ဂလာနံနက်ခင်းပါခင်ဗျာ။ကျွန်တော်ဆံမိုးဝေပါ။အခုမနက်ခင်းမှာကြားရမယ့်ထူးခြားတဲ့သတင်းတွေမှာဆိုရင်တူရကီနိုင်ငံမှာ9လအတွင်းဒုတိယကြိမ်ကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲမှာဆန္ဒမဲတွေရဲ့65ရာခိုင်နှုန်းရေးတွက်ပြီးတော့နောက်ပိုင်းလက်ရှိတင်မရရဲ့ပါတီကထိတ်ဆုံးမှအသာစီးရနေပါတယ်။အီဂျစ်နိုင်ငံမှာပြက်ကျသွားတဲ့ရုရှားပိုင်းလေရင်ဟာလေထဲမှာလည်းအစိတ်စိတ်အမှောင်မှောင်ပောက်ကွဲသွားခဲ့တာဖြစ်တယ်ဆိုပြီးတော့လေချောင်းတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အဲ့ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုရှားဖောင်တဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါဒီနေ့နားဆင်ရမယ့်သတင်းလွှာရည်ထဲမှာဆိုရင်တော့
ကျွန်တော်ကတော့ဖတ်ပါရှင်းရှင်းနဲ့နိုင်တယ်မယ်။တောက်ပါရှင်းရှင်းနဲ့ရှင်းပြရဲတယ်မီလူရဲ့ယုံကြည်မှုမီလူရဲ့ထောက်ခံမှု
ဒါကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကနိုဝင်ဘာ1ရက်နေ့ကပြုလုပ်ခဲ့တဲ့သူ့ရဲ့နောက်ဆုံးမဲဆွဲစည်းရုံးရင်းလူလူဟောပြောပွဲမှာပြောသွားခဲ့တာပါအပြည့်စုံကိုသတင်းစီစဉ်ပြီးမှနားဆင်ရပါမယ်ဒါအပြင်ရွေးကောက်ပွဲအတွက်မဲဆွဲစည်းရုံးရင်းခွင့်ပြုကာလကုန်ဆုံးတော့မယ့်အချိန်မှာနိုင်ငံရေးပါတီတွေကြုံတွေ့နေရတဲ့အခက်အခဲတွေတင်းမာမှုတွေနဲ့ကျင့်ဝတ်နဲ့မညီတဲ့မဲဆွဲစည်းရုံးမှုတွေဘလို့ရှိခဲ့လဲဆိုတာလည်းကြားရမှာပါဒီကြောင့်နေပါဝင်မြမဒီမိုကရေစီရာဆွေးနွေးခန်းမြမပြည်ကပေးစာအစီအစဉ်နဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်စတဲ့အပတ်စဉ်ကဏ္ဍတွေကိုခုမနက်မှနားဆင်ရဖို့ရှိပါတယ်ဒါတွေကိုအလှည့်ပေးခင်မှာအရင်ဦးဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့ရှားပေါင်တို့ကကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
တူရကီနိုင်ငံမှာ9လအတွင်းဒုတိယကြိမ်ကျင်းပတဲ့ရှောင်းတခင်လွတ်တော်ရွေးကောက်ပွဲမှာဆန္ဒမဲတွေရဲ့65ရာခိုင်နှုန်းကိုရေတွက်ပြီးချိန်အထိလက်ရှိသမ္မတရာစစ်တယက်အာဒူဂန်ရဲ့ပါတီကထိတ်ဆုံးကနေအသာစီးရနေပါတယ်။ပါတီပေါင်း16ပါတီဝင်ရောက်ရှင်းပြနေကြတဲ့အထက်ကအမျိုးသားလွတ်တော်ရဲ့နေရာမှာအများစုကိုပါတီကြီး4ပါတီကအကြိမ်နဲ့ရှင်းပြနေကြပြီး AKP လို့ခေါ်တဲ့ Justice and Development ပါတီကပုတ်ခါတီကနဲ့အသာစီးရရှိနေပါတယ်။ကတ္တစ်တေကိုလိုလာတဲ့ HDP ပါတီအနေနဲ့အနံ့ရဖို့အတွက်ဆေးရဂိုင်းလုံးလိုနေသေးတယ်။နောက်ပြီးတော့တခြားအတိုက်ခံပါတီတွေဖြစ်ကြတဲ့ MHP နဲ့ CHP တို့ကလည်းလွတ်တော်ရဲ့အမှတ်နေရာတွေကိုရွေးကောက်ခံနေကြပါတယ်။ပြီးခဲ့တဲ့ဇွန်လအတွင်း AKP ပါတီနဲ့လွတ်တော်အတွင်းအများစုအသာစီးရရှိထားမှုဆုံးရှုံးခဲ့ရတဲ့အပြင်ဝန်ကြီးချုပ်အာမက်ဒါဗူတူကလူအနေနဲ့ညွန်ပေါင်းဖွဲ့နိုင်ဖို့ကြိုးပမ်းရမှာမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်း73နှစ်အတွင်းပထမအဆုံးကျင်ဖြစ်သမ္မတအာဒူဂန်ကရွေးကောက်ပွဲအသစ်ကျင်းပပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။တင်းကွင်နေလေးကပြုလုပ်ခဲ့တဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူရဲ့88ရာခိုင်နှုန်းဝင်ရောက်ပြီးတော့မဲပေးခဲ့ကြပြီးတော့ဇွန်လကရွေးကောက်ပွဲလုံးကထက်မဲပေးသူ10ရာခိုင်နှုန်းပိုးပြီးတော့များပြားပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ကစစ်သားအရာရှိတဦးနဲ့ဥပဒေပြုလွတ်တော်မှနှူးပါဝင်လူပေါင်း12ယောက်တေဆုံးခဲ့တဲ့မူဂါဒီရှုမြို့ဟိုတယ်တိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့အယ်ရှာဘတ်ဆိုမာလီလက်နက်ကိုင်ဖွဲ့ကပြောပါတယ်။လက်နက်ကိုင်ဖွဲ့ဟာဆိုမာလီမြို့ကဆာဟာဖီဟိုတယ်အဝင်ဝမှာဘုံခွဲကားဘုံခွဲတိုက်ခိုက်မှုလုပ်ခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီဘုံခွဲတိုက်ခိုက်ပြီးတော့တနတ်သမားတွေဟာစီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရဝန်ထမ်းတွေတဲခိုနေထိုင်လေးရှိတဲ့ဟိုတယ်တွေကိုဝင်ပြီးတနတ်နဲ့ပြစ်ခတ်ခဲ့တာဖြစ်ပါတယ်။လုံခြုံရေးသမားတွေလက်ချက်နဲ့အားလုံးတေဆုံးခဲ့ကြတဲ့အဲ့ဒီတိုက်ခိုက်ရေးသမားတွေဟာဘူရွန်ဒီစစ်သားယူနီဖောင်းဝတ်စုံကိုဝတ်ဆင်ထားကြပြီးအဲ့ဒီဝတ်စုံကိုပြီးခဲ့တဲ့ဇွန်လကလီကိုချစ်ဆိုင်ဘူရွန်ဒီစစ်တပ်ခန်းကိုတွားရောက်တိုက်ခိုက်ခဲ့စဉ်တွင်ရရှိခဲ့တာဖြစ်နိုင်တယ်လို့လည်းဆိုမာလီလုံခြုံရေးဝန်ကြီးအဗ်ဒီရီဇက်အိုမာမူဟာမက်က VOA ကိုပြောပါရယ်တချို့သောတိုက်ခိုက်ရေးသမားတွေဟာနိုင်ငံခြားသားနဲ့တူညီပေမဲ့သူတို့ရဲ့ကိုယ်ရေးအချက်လက်တွေကိုအခိုင်အမာဖော်ပြလို့ရအောင်စုံစမ်းစစ်ဆေးရေးတွေလုပ်နေစေဖြစ်တယ်လို့လည်းသူကဆိုပါရယ
်အီဂျစ်နိုင်ငံမှာပြက်ကျသွားတဲ့ရုရှားပိုင်းလေရင်ဟာလေထဲမှာလည်းအစိတ်စိတ်အမှုံမှောင်ပောက်ကွဲသွားခဲ့တာဖြစ်တယ်ဆိုပြီးတော့လေချောင်းတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်လူပေါင်း224ယောက်တင်ဆောင်လာတဲ့အဲ့ဒီလေရင်ဟာစနေနေ့မှာစိုင်းတိုင်းကျွန်းဆွယ်အပေါ်နေပြန်တန်းနေရင်းနဲ့ရီဒါစက်ကွင်းတွေကလည်းပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်စင်လုံကမက်ထရိုဂျက်လေရင်မှာလိုက်ပါလာသူအများစုဟာရုရှားနိုင်ငံသားတူရစ်တွေဖြစ်ကြပြီးတော့အီဂျစ်နိုင်ငံရဲ့အပန်းဖြေမြို့ဖြစ်တဲ့ရှာရမ်အယ်ရှက်ကနေ စိန့်ပီတာဘတ်စမစ်ကိုပြန်လည်ထွက်ခွာနေကြသူတွေဖြစ်ပါတယ်။ဒီလျင်ပြစ်ကြမှုတွင်တေဆုံးခဲ့ရသူတွေထဲမှာယူကရိန်းနိုင်ငံသား3ဦးလည်းပါဝင်ပါတယ်။အရေးပေါ်ကယ်ဆယ်ရေးလှုပ်သားတွေဟာတေဆုံးသူအလောင်း129လောင်းကိုရှာဖွေတွေ့ရှိပြီးပြီဖြစ်သလိုလေယာဉ်ရဲ့ပြန်တမ်းမှုဆန်ရနဲ့လေယာဉ်မှုတွေရဲ့ပြောဆိုဆက်သွယ်တဲ့ကိုအသံဖန်ထားတဲ့ Black Box နှစ်ခုကိုလည်းပြန်လည်ပြီးတော့ရှာဖွေတွေ့ရှိထားပြီလို့ဆိုပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့ဥစဘာကစ္စတန်သမ္မတတို့တင်းငွေတွေနဲ့မှတွေ့ဆုံခဲ့ကြပြီးလူအခွင့်ရေးလှုပ်ရှားသူတွေရဲ့ဝေဖန်မှုတွေမကြာခဏရှိနေတဲ့ကြားကပဲအမေရိကန်တို့လှုပ်လေမရှိတဲ့အာဏာရှင်ခေါင်းဆောင်တွေနဲ့အဆင်မြင့်တွေ့ဆုံမှုဖြစ်ပါတယ်။သူတို့နှစ်ဦးဟာဆမတ်စကန်ရှီဟောင်းမြို့မှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။အစ္စလာမစ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုရှိတဲ့ဒေသတွေမှာအမေရိကန်ကအထောက်ကူပေးမှုတွေနဲ့စစ်ဆင်မှုတွေဆက်လက်ထားရှိဖို့အတွက်အာရှလယ်ပိုင်းငါးနိုင်ငံကလှုပ်ဖော်ကင်ဘဲတွေနဲ့တွေ့ဆုံဖို့ဂျွန်ကယ်ရီဟာဆမတ်ကန်မြို့ကိုရောက်ရှိနေတာပါ။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့ဥစဘက်ကစ္စတန်သမ္မတကာရီမော့ဖ်တို့ဟာဒေသအတွင်းလုံခြုံရေးတည်ငြိမ်ရေးကိစ္စနဲ့အစွန်းရောက်ကြမ်းဖက်လုပ်ငန်းတွေကိုတိုက်ခိုက်ချေမှုန်းဖို့ပါဝင်ကဘာတဝမ်းကိစ္စရတွေကိုဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောခွင့်ရပုဂ္ဂိုလ်မတ်ခ်တိုနာကပြောပါတယ်အသက်89နှစ်ရှိပြီဖြစ်တဲ့ဥစဘက်ကစ္စတန်သမ္မတဟာတိုင်းပြည်ကိုအုပ်ချုပ်လာတာ1990ပြည့်နှစ်ကလေးကဖြစ်ပါတယ်ရှင်
ယူအေဗီရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖီယိုအမေရိကန်တမြန်မာပိုင်းစီစဉ်ကတနင်္လာနေ့နန်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးနေပါတယ်ခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဒက္ကာမှာစာအုပ်တိုက်နှစ်ခုကိုလူတွေတိုက်ဆုံရတဲ့အထိဝင်ရောက်တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကဒေသခံအစ္စလမ်ဘာသာရေးအစွန်းရောက်အုပ်စုတစုကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပါတယ်စနေနေ့ကပြုလုပ်ခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကိုနိုင်ငံအတွင်းပိတ်ပင်တားဆီးထားတဲ့အန်ဆူလာဘင်္ဂလားတီးမ်ABT အဖွဲ့ကပြုလုပ်ခဲ့တာဖြစ်တယ်လို့သူတို့အနေနဲ့တန်ဆာရှိနေတဲ့အကြောင်းထိတ်တန့်ရဲအရာရှိတွေကပြောဆိုပါတယ်။ဒါပေမဲ့တခြားအိန္ဒိယတိုက်ငင်အတွင်းမှာရှိတဲ့အခြေစိုက်တဲ့အယ်ခိုင်ဒါစစ်သွေးကြွအဖွဲ့တစ်ခုကလည်းအဲ့ဒီတိုက်ခတ်မှုကိုသူတို့စီစဉ်လုပ်ဆောင်ခဲ့တာပါဆိုပြီးတော့ပြောဆိုနေပါတယ်။ဒက္ကာမြို့ရဲ့ရှူတက်ဟော့စဝါစာအုပ်တိုက်မှာထုတ်ဝေသူအာမက်ရာဟင်တူတွန်းနဲ့စာရေးဆရာနှစ်ယောက်ကိုလူ၃ယောက်ကစနေနေ့မှာဓာတ်နဲ့ထိုးပြီးတော့တနက်နယ်လေးပြစ်ခဲ့ပါတယ်သူတို့သုံးယောက်စလုံးကိုစေယုံတင်ထားရပြီးတူတူဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ရဲတပ်ဖွဲ့ကပြောဆိုပါတယ်နောက်ထပ်တိုက်ခိုက်မှုတစ်ခုမှာတော့ဂျန်ဂရာဆော့ဖ်ပါကူဆရနီထုတ်ဝေသူတူဖြစ်တဲ့ဖာဆာအရဖင်ဒီပင်ကိုသူ့ရဲ့ရုံးခန်းအတွင်းမှာခုတ်ထစ်တပ်ဖြတ်သွားတာကိုတွေ့ခဲ့ရတယ်ဆိုပြီးတော့ရဲကပြောဆိုပါတယ်ခင်ဗျာ
တရုတ်ဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေဟာသူတို့ကိုသဘောထားကွဲလွဲစေတဲ့ရှစ်မတိုးနောက်မဆုတ်သောတန်တမာရေးအခြေအနေတွေအဆုံးသတ်စေဖို့အတွက်နဲ့ဒေသတွင်းပူးပေါင်းဆောင်ရွက်မှုကိုပြန်လည်စတင်နိုင်ဖို့အတွက်တနင်္ဂနွေနေ့ကဆိုးမြတ်မှာတွေ့ဆုံခဲ့ကြပါတယ်။သုံးနိုင်ငံပူးပေါင်းဆောင်ရွက်ရေးကနေပြီးတော့ဒီသုံးနိုင်ငံအတွက်သာမကဘဲဒေသတွင်းနဲ့နိုင်ငံတကာအတိုင်းအဝိုင်းအထိငြိမ်းချမ်းရေးကြီးဝါတိုးတက်ရေးနဲ့လုံခြုံရေးကိစ္စရတွေမှာပံ့ပိုးပေးသွားနိုင်လိမ့်မယ်လို့ယုံကြည်ကြောင်းဆွေးနွေးပွဲပြီးသတင်းစာရှင်းလင်းပွဲအတွင်းတောင်ကိုရီးယားသမ္မတပတ်ကွန်ဟေကပြောပါရယ်တောင်ကိုရီးယားသမ္မတပတ်ကွန်ဟေဟာတရုတ်ဝန်ကြီးချုပ်လီခွေချန်းနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံစကားပြောခဲ့ပြီးတော့အဲ့ဒီတွေ့ဆုံမှုဟာလင်းနဲ့ပွင့်လင်းတဲ့တွေ့ဆုံစကားပြောဆိုမှုတရားဖြစ်တယ်လို့သုံးနိုင်ငံဇလုံးကခေါင်းဆောင်တွေကပြောပါရယ်ရှင်
အမေရိကန်ကာဝေးဝင်ကြီးအက်ရှ်ကာတာဟာတနင်္ဂနွေနေ့ကတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဇုံကိုတွားရောက်ခဲ့စဉ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုအဆုံးသတ်ဖို့ပြောဆိုလိုက်ပါတယ်။ဝင်ကြီးကာတာဟာတောင်ကိုရီးယားနိုင်ငံဆိုမျိုးကနေစစ်မဲ့ဇုံကိုတွားရောက်ခဲ့ပြီးတော့မြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆက်နေတဲ့စစ်မဲ့ဇုံတောင်ကိုရီးယားနိုင်ငံဘက်ခြမ်းအနည်းဆုံးမှာစောင့်ကြည့်နေရဖြစ်တဲ့ Quality Day ဆိုတဲ့နေရာကိုတွားရောက်ခဲ့ပါတယ်။2009ခုနှစ်ကဆောင်ရွက်ခဲ့တဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့တရုတ်နဲ့ဂျပန်တောင်ကိုရီးယားအမေရိကန်အပါအဝင်၅နိုင်ငံရဲ့စိတ်ဆက်ညှိနှိုင်းမှုဆွေးနွေးပွဲအတွင်းမြောက်ကိုရီးယားဘက်ကရပ်ဆိုင်းခဲ့တာပါအမေရိကန်နိုင်ငံအနေနဲ့တော့အဲ့ဒီဆွေးနွေးပွဲကိုဆက်လက်ဆောင်ရွက်ဖို့ဆုံးဖြတ်ထားပြီးတော့မြောက်ကိုရီးယားနိုင်ငံအနေနဲ့ဆွေးနွေးပွဲကိုပြန်လာဖို့တောင်းဆိုတဲ့အကြောင်း ဝင်ကြီးကာတာကပြောဆိုပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့ချော့ချအောင်လှုပ်ဆောင်တဲ့နေရာမှာလုံးဝကင်းမဲ့အောင်ပြုလုပ်တဲ့လမ်းကြောင်းပေါ်ကိုတောဖို့အတွက်အမေရိကန်ကာကွယ်ရေးဝင်ကြီးကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ဝင်ကြီးကာတာဟာတနင်္ဂနွေနေ့နှောင်းပိုင်းမှာဆိုးမှကျင်းပမဲ့အမေရိကန်တောင်ကိုရီးယားပူးတွဲဆွေးနွေးပွဲကိုတက်ရောက်မှာလည်းဖြစ်ပါတယ်
ဩစတြေးလျနိုင်ငံတဲကိုလေတွင်နဲ့လာဖို့ကြိုးစားတဲ့ခိုလုံခွင့်တောင်းခံသူတွေအသက်ဘေးအန္တရာယ်ဖြစ်မှုကနေကာကွယ်ဖို့ကြိုးပမ်းတဲ့အနေနဲ့ဩစတြေးလျနေဆက်လုံခြုံရေးတာဝန်ရှိသူတွေဟာလူမောင်ခိုကုန်ကူးသူတွေကိုတရားမဝင်ငွေကြေးပေးတယ်လို့ဆွဆွဲတဲ့ AI ခေါ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကသူတို့ရဲ့ကြေညာတစ်ခုကိုတောက်ကြနေထုတ်ဩစတြေးလျသတင်းစာမှာထည့်သွင်းဖော်ပြလိုက်ပါတယ်ရေချောင်းကနေဝင်လာတဲ့ခူလုံခွင့်တောင်းခံသူတွေကိုရတံဖို့အစိုးရကဖွဲ့ထားတဲ့အဆင့်မြင့်လျှို့ဝှက်နေကြားဆောင်အဖွဲ့ဟာပြစ်တင်ဝေဖန်ထားတဲ့အစီရင်ခံစာတရားကိုဗုဒ္ဓဟူးနဲ့မှထုတ်ပြန်ပြီးဒီအစီရင်ခံစာကိုတော့အစိုးရကညှင်းဆိုထားပါတယ်ရှင
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်းနဲ့ရှားပေါင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်မတွေကိုလှည့်ပေးပါစေ။နိုဝင်ဘာလ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့နောက်ဆုံးမဲဆွယ်စည်းရုံးရေးလူလူဟောပြောပွဲကိုနိုဝင်ဘာလ၁ရက်နေ့ကရန်ကုန်မြို့တုဝနမြို့ဦးစည်ကွင်းမှာပြုလုပ်ခဲ့ပြီးတော့ပြည်သူလူထုထောင်ပေါင်းများစွာတက်ရောက်အားပေးခဲ့ကြပါတယ်။ဒီအကြောင်းကိုမတ်အင်ဂျင်နီယာအပြည့်စုံပြောပြပေးပါမှာခင်ဗျာ။
ရွေးကောက်ပွဲကျင်းပဖို့တပတ်ပဲလိုတော့တဲ့အချိန်မဲပေးဖို့ရက်နီးလာတာနဲ့အမျှအကြောင်းမျိုးမျိုးနဲ့ချင်းချောက်မှုတွေရှိလာနိုင်တယ်လို့ရန်ကုန်သူဝနမြို့ဦးဇေဒီကွင်းမှာပြုလုပ်တဲ့လူထုနဲ့တွေ့ဆုံဟောပြောပွဲမှာဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါ့အပြင်ဘသူကိုမှအာဃာတမထားပဲ NLD အနေနဲ့အပြတ်အသတ်နိုင်ရင်လက်ကမ်းကြိုဆိုပြီးအတူတွဲလှုပ်ခြင်းစိတ်ရှိကြောင်းဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ
်။အချို့ဆရာပေါ့နော်ကျမတို့နဲ့အမြင်ချင်းမတူတဲ့ပုံကိုယ်ရေးဖွဲ့စည်းရအာဂါလာကင်းစင်နေဆိုတော့မယုံဘူးတဲ့အဲ့တော့ကျမစဉ်းစားတယ်ဘာဖြစ်လို့မယုံပါလဲကျွန်တော်စိတ်နဲ့ကျွန်တော်များနှိုင်းနေလို့မယုံလားလားလို့စဉ်းစားတယ်ကျွန်တော်ဟာအာဂါလာမထားဘူးဆိုတာတနည်းအားဖြင့်လဲမာနလို့ပြောလို့ရပါတယ်ဒါကျမတို့မျိုးသားဒီမိုကရေစီဖွဲ့ချုပ်ခဲ့တိတ်ခါလို့လဲကျမတို့ကဒီလိုကြည့်ကြတယ်ဒါပေမဲ့တချို့ကလဲမာနလို့ခြင်းလဲကျမလက်ခံပါတယ်မာနလို့ပဲပြောပြောတိတ်ခါလို့ပဲပြောပြောကျမတို့ဟာအားလုံးကိုကြောသားရင်သားမခွဲဆက်ဆံရေးဟာတကယ်ကိုတိတ်ခါရှိတဲ့အဆင့်ရှိတဲ့နိုင်ငံရေးအဖွဲ့အစည်းများရဲ့တာဝန်ဖြစ်လို့ဘယ်သူ့ကိုမှအာဃာတမထားတဲ့နဲ့အဖွဲ့ချုပ်တရားရဂိုင်းနှုတ်နိုင်လို့ရှိလို့ရှင်တောင်းမှလက်ကမ်းကြိုဆိုပြီးအတူတွဲပြီးလှုပ်ရှင်တဲ့စိတ်ရှိပါလေလို့ကျမပြောနိုင်ပါဘူ
းအခုရွေးကောက်ပွဲမှာပြည်သူတွေဘက်က NLD ကိုတရားရဂိုင်းနှုတ်ဘာကြောင့်ထောက်ခံဖို့လိုတယ်လဲဆိုတာနဲ့လွတ်တော်တွင်စစ်တပ်က25ရာဂိုင်းနှုန်းပါဝင်နေတာကို NLD အနေနဲ့ကန့်ကွက်ရတဲ့အကြောင်းရင်းတွေကိုဒေါံဆန်းစုကြည်ကအခုလိုပြောပါတယ
်ဒီကတော့ပြည်သူတော်တဲ့တောက်တယ်တက်တာမှမုံရပြီးတော့တိတ်ခါရှိပြီးတော့ပြည်သူကလေးစားချစ်ခင်တောက်တယ်ဖြစ်စေချင်တယ်ဒီကတော့ပြည်သူတော်တဲ့တောက်တယ်တက်တာမှမုံရပြီးတော့တိတ်ခါရှိပြီးတော့ပြည်သူကလေးစားချစ်ခင်တောက်တယ်ဖြစ်စေချင်တယ်ဒီကတော့ဒီတောက်တော်25ရာဂိုင်းနှုန်းကန့်ကွက်တယ်ဆိုတာဒီမိုကရေစီစံတုံးစံသားနဲ့မကိုက်ဘူးတောက်တယ်နောက်တော့တိတ်ခါရှိတဲ့တောင်းလို့အနေနဲ့နိုင်ငံရေးမှာမပါဝင်သေးဘူးလို့ကျွန်တော်ယူဆလို့တောင်းခဲ့တာ။ဟုတ်ပါရဲ့။ဒီနေ့ကတော့ဒီနေ့ကတော့ဒီရောက်ချင်းချင်းရောက်ချင်းဖွတ်တော်ထဲမှာပို့ဆောင်ကြရရမဲမဲမဲဆိုလို့ရှိရင်ကျွန်တော်ဘာမှတိတ်လို့ပြောလို့ပါဘူး။ဒါပေမဲ့အခုချိန်နေရဒီ25ရာခိုင်နှုန်းတုံးဆိုတာမိတ်ရတဘုံစံလည်းမဲမဲပါ။ဒါကတော့ကျွန်တော်တို့လေအကယ်၍
ဒါအပြင်အခုရွေးကောက်ပွဲမှာ NLD အနေနဲ့တန်တန်ရှင်းရှင်းနဲ့အနိုင်ရကျင်တဲ့အကြောင်းလဲအခုလိုပြောပါဗျာ
။ကျမတို့ကတန်တန်ရှင်းရှင်းနဲ့နိုင်ကျင်တယ်။တန်တန်ရှင်းရှင်းနဲ့ရှင်းပြရဲတယ်။မြေလူရဲ့ယုံကြည်မှုပြည်လူရဲ့ထောက်ခံမှုကိုကျမတို့တန်တန်ရှင်းရှင်းနဲ့ရယူရဲတယ်။သူများကိုထိခိုက်အောင်လို့တိုက်ခိုက်ပြီးတော့မမှန်တဲ့ဒီတွေနဲ့ဒီကောင်ကစက်ပစ်ကြီးရဲ့နေရာကိုလုံးဖို့လည်းမလိုဘူးလို့
ဒေါက်ဆာဆွကြည်ရဲ့ဒီရန်ကုန်သူဝနမှာပြုလုပ်တဲ့မဲဆွယ်စီယုံရေးဟောပြောပွဲလုံခြုံရေးကိုတော့ NLD ကအဓိကလှုပ်ဆောင်ခဲ့တာဖြစ်ပြီးရန်ကုန်တိုင်းရဲတပ်ဖွဲ့ဝင်တချို့ကိုတော့တွေ့ခဲ့ရတယ်လို့ VOA မြန်မာပိုင်းသတင်းတောက်ကပြောပါတယ်။ဒီဟောပြောပွဲကိုအရင်ကပြည်သူရင်ပြင်မှာပြုလုပ်ဖို့စီစဉ်ခဲ့ပေမဲ့အာဏာပိုင်တွေကခွင့်ပြုချက်မပေးခဲ့တာကြောင့်အခုလိုသူဝနမြို့ဦးစီတီကွင်းမှာကျင်းပခဲ့ရတာဖြစ်ပါတယ်ရှင်။
ဟုတ်ကဲ့မတ်အင်ဂျင်နီယာဖြစ်ပါတယ်ခုဆက်လက်ပြီးတော့2015ခုနှစ်ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့မဲဆွဲစည်းရုံးရေးခွင့်ပြုကာလနိုဝင်ဘာလ6ရက်နေ့ည7:00နာရီမှာအဆုံးသတ်တော်မှာဖြစ်ပါတယ်သတ်မှတ်ထားတဲ့အချိန်ကာလ2လတာအတွင်းနိုင်ငံရေးပါတီတွေတိုင်းရင်းသားပါတီတွေရဲ့မဲဆွဲစည်းရုံးမှုအခြေအနေဘလို့လုံခြုံရေးခက်ခဲတွေကြုံတွေ့ခဲ့ရသလဲအဲ့ဒါအပြင်ပါတီတွေပေါ်ထောက်ခံသူကန့်ကွက်သူတွေကြားဘလို့တဲမာမှုအခြေအနေတွေရှိခဲ့သလဲကျင့်ဝတ်နဲ့မညီတဲ့သတင်းမီဒီယာတွေအာဏာနဲ့လုတ်ပိုင်ခွင့်ကိုအသုံးချပြီးဘလို့မဲဆွဲခဲ့ကြသလဲဆိုတဲ့အနေအထားတွေကိုမတ်စုမွန်ကစူးစီးတင်ပြပေးထားတာကိုနားဆင်ကြည့်ပါခင်ဗျာ
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးနဲ့တိုင်းရင်းသားနယ်မြေတွေအသီးသီးမှာပါဝင်ရှင်ပြိုင်ကြမယ့်လွှတ်တော်ကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေမဲဆွယ်စည်းရုံးရေးအတွက်မဲဆွယ်စည်းရုံးခွင့်ကာလကိုစက်တင်ဘာလ9ရက်နေ့မနက်6နာရီကနေစလို့ခွင့်ပြုခဲ့တာဖြစ်ပါတယ်မဲဆွယ်စည်းရုံးခွင့်ကာလကိုတော့နိုဝင်ဘာလ6ရက်နေ့ည12နာရီအထိနောက်ဆုံးထားစည်းရုံးကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်မဲဆွယ်စည်းရုံးခဲ့ကြတဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်လောင်းတွေကြားအပြန်အလှန်တရားစွဲဆိုမှုတွေထောက်ခံသူနဲ့ကန့်ကွက်သူကြားတင်းမာမှုတွေနဲ့နိုင်ငံရေးပါတီတွေကြားမဲဆွယ်စည်းရုံးစဉ်လိုက်နာကျင့်သုံးရမယ့်ကျင့်ဝတ်တွေကိုဖောက်ဖျက်ခဲ့တာတွေရှိတယ်လို့နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကသုံးသပ်ပါတယ်စည်းရုံးတင်းမာမှုတွေရှိနေစဲနယ်မြေမတည်ငြိမ်မအေးချမ်းနိုင်သေးတဲ့တိုင်းရင်းဒေသတချို့မှာမဲဆွယ်စည်းရုံးခဲ့ကြတဲ့နိုင်ငံရေးပါတီတွေအဓိကကြုံခဲ့ရတာကတော့လုံခြုံရေးအခက်အခဲပဲဖြစ်ပါပါတီကိုယ်စားလှယ်လောင်းတွေရဲ့လုံခြုံရေးကိုကိုပါတီကပဲကိုတာဝန်ယူခဲ့ရတဲ့အနေအထားဖြစ်ပါတယ်လို့ SNLD ကျန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဒုဥက္ကဋ္ဌဦးဆိုင်စောအောင်ကပြောပါတယ
်ကျွန်တော်တို့အဓိကတော့ကချင်ပြည်နယ်ဘက်ကိုသွားတဲ့အခါကျတော့အဲ့တော့ကချင်ပြည်နယ်မှာတော့ဘာမှအခက်အခဲမရှိပါဘူးသို့တော်လည်းပဲဒီလုံခြုံရေးတို့ဘာရေးတို့ဆိုတာကိုဟာကိုယူရတာအေးပဲဒီကိုနဲ့ကော်မရှင်ရတဲ့စီစီမေးတာမရှိပါဘူ
းမဲဆွယ်စည်းရုံးစဉ်ကာလအတွင်းနိုင်ငံရေးပါတီတွေကြားကြုံတွေ့နေရတာတွေကိုအဓိကမြင်တွေ့ကြားသိခဲ့ရတာနဲ့ပတ်သက်လို့လည်းမြန်မာ Institute for Democracy ကဒါရိုက်တာဦးအောင်ဆိုမင်းကအခုလိုပြောပြပါတယ်ကျွန်တော်တ
ို့အနေနဲ့တော့တင်းအနေနဲ့ပဲသိရတယ်သူတို့အချင်းချင်းအပြန်တိုင်းချလာတယ်အများကြီးဖြစ်လာတာတွေကျွန်တော်တို့သိရတယ
်မဲဆွယ်စည်းရုံးစဉ်ကာလအတွင်းမှာနိုင်ငံရေးပါတီတွေဘက်ကကျင့်သုံးရမယ့်ကျင့်ဝတ်တွေလိုက်နာခဲ့ခြင်းရှိမရှိဆိုတာနဲ့မဲဆွယ်စည်းရုံးခဲ့စဉ်ဘလို့အနေထားမျိုးရှိခဲ့တယ်ဆိုတာကိုမြန်မာနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ
်ကိုစလဲလောင်းတွေကြားမှာပဲဖြစ်ဖြစ်နိုင်ငံရေးပါတီအချင်းချင်းကြားမှာပဲဖြစ်ဖြစ်တိုင်းရိုက်တော်၎င်းတွယ်ဝိုက်တော်၎င်းပြန်လန်ပုတ်ချတဲ့တော့ဟိုလောက်ရက်တွေပေါ့တနည်းအားဖြင့်တော့တချို့ဖြစ်စဉ်တွေကဥပဒေအရခွင့်မပြုထားပေမဲ့လည်းပဲဟိုဥပဒေကိုလက်တလုံးချလုပ်ပြီးတော့တော့ဥမာတိုက်ခိုက်မှုတွေပြစ်တင်ရှုံချမှုတွေလောက်တာမျိုးတွေ့ရတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲဆန္ဒရှင်ပြည်သူလူထုအနေနဲ့မြေတီကိုယ်စားလှယ်လောင်းကိုဆန္ဒပြုရမယ်ဆိုတာစိတ်ဆုံးဖြတ်နိုင်ရန်အလို့ငါနိုဝင်ဘာလ6ရက်နေ့ည12နာရီကနေစလို့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲပြီးတဲ့အထိရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခြင်းနဲ့မဲဆွဲစည်းရုံးရေးတွေကိုရည်နာရမယ်လို့ထုတ်ပြန်ထားတာပ
ါဟုတ်ကဲ့ပါအခုဆက်လက်ပြီးတော့ Democracy Forum Season ကိုဆက်ပြီးနားဆင်ကြရမှာပါလွတ်တော်ထဲမှာတတိပုဂ္ဂလကိုယ်စားလှယ်တွေဟာပါတီစည်းကမ်းမူဝါဒတွေကိုလိုက်နာစရာမလိုပဲပြည်သူလူထုရဲ့စစ်မှန်တဲ့အတန်ကိုလှုပ်လှလှတဲဆောင်လာနိုင်သူတွေဖြစ်တဲ့အတွက်ကြောင့်လွတ်တော်ထဲမှာရှိနေဖို့လိုအပ်တယ်လို့ရန်ကုန်တိုင်းဗဟန်းမြို့နယ်ပြည်သူလွတ်တော်တို့ရဲ့ပါဝင်ရှင်ပြိုင်မဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းဒေါက်တာညိုညိုတင်းကပြောလိုက်ပါတယ် VOA ရန်ကုန်ရုံးတာဝန်ခံဒေါက်ခင်စိုးဝင်းက VOA မြန်မာပိုင်းနဲ့တီးတန့်တွေ့ဆုံမေးမြန်းခဲ့မှာပြောကြားခဲ့တာဖြစ်ပါတယ်နားဆင်ကြကြပါခင်ဗျာ
ကျမတို့ view American တန်ကိုကိုယ်တိုင်ကိုကြနာပြီးတော့မအားတဲ့ဇာတွေကနာပြီးတိစုံမြင်းမြန်းဝင်ပြည့်ရဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်အခုတတိပုဂ္ဂလအနေနဲ့ပါဝင်ရှင်ပြိုင်မဲ့ဟိုပုဂ္ဂိုလ်တွေအားလုံးက300ကျော်လောက်ရှိတယ်ကြားရပါတယ်အဲ့တော့အဲ့ဒီ300ကျော်ထဲမှာအမျိုးသမီးဥယျာဉ်ဘယ်လောက်လောက်ပါပါလဲရှင
်ကျမကတော့လေအဲ့ဒါတတိပုဂ္ဂလထဲမှာဆင်းရဲကိုတော့ကျမမကောက်ရသေးပါဘူးပေါ့နော်ဒါတနိုင်ငံလုံးထပ်ပြီးမဲ့ပါဝင်နိုင်ငံရေးပါတီတွေပါဝင်ပေါ့ပါဝင်ရှင်ပြိုင်ကြသူတွေထဲမှာတော့အမျိုးသမီးကိုယ်စားလှယ်လောင်းပါဝင်မှုကတော့13,000-14,000ရာခိုင်နှုန်းအထိရှိတယ်လို့ကြားရပါတယ်။ဒီတတိပုဂ္ဂလဆင်းရင်300ကတော့ဟိုကျမတို့အဲ့ဒါကိုတော့ကျမတို့မပြုစုပါသေးပါဘူး
။ဟုတ်ကဲ့ပါ။ဒီအမျိုးသမီးများနဲ့နိုင်ငံရေးခန္ဓာပေါ့နော်။မျိုးသမီးများနဲ့နိုင်ငံရေးခန္ဓာမှာအခုဒီနောက်ပိုင်းမှာမျိုးသမီးတွေရဲ့ပါဝင်မှုကနည်းနည်းလေးပိုပြီးတော့ခါတိုင်းတက်ဆိုင်ပေါ့လေနည်းနည်းလေးရာခိုင်နှုန်းများလာတယ်လို့တွေ့ရပါတယ်။အဲ့တော့ဒီအမျိုးသမီးတွေနိုင်ငံရေးမှာပါဝင်လာခြင်းအပြင်ဒီနိုင်ငံရေးအကျိုးကိုတဲဘိုးနိုင်မယ်ဆိုတော့ပြည်သူလူထုကိုဘယ်လိုများ convince ပေါ့နော်သူတို့သိအောင်ဘယ်လိုများပြောဖို့စီစဉ်ထားတာရှိပါလဲ
Jema garoli, thou shalt for the Jamati, little map shell lagger, and how to say guy in Sabido for no. A mute media of Chippy Mele, a mute little gozalerite, beh, Chetima, Ada, video for no. But now Luna in Esra, Jama Luna in Nan in the deep Yabi Chippa. Our Jamao teaching up here in Bell for no, to Tom Yamiano Pidu Luru Galeta, Tangaru, mute me little gozalela, Mujumjile, Chitabe Sude for no, a twilly pola da guga. ကိုကျမတို့အတွက်ဝန်သားစရာတစ်ခုပေါ့လေအဲ့တော့နိုင်ငံရေးပါတီအသီးသီးကလည်းပေါ့နော်ဟိုဒီမြို့သမီးကိုယ်စားလှယ်လောင်းနေကိုရွေးထုတ်လာတာလေးရှိပါတယ်ဥပမာဖြစ်ဆိုလို့ရှိရင်တိုင်းဒေသပါတီတွေပေါ့တိုင်းဒေသပါတီခေါင်းဆောင်တချို့ဆိုလို့ရှိရင်အရင်ကတော်တော်လေးကိုစီးဟိုရေးခတ်တာပေါ့နော်အမျိုးသမီးကိုယ်စားလှယ်တွေကိုဒါကိုယ်စားလှယ်လောင်းနေနဲ့စဉ်းစားဖို့ဆိုတာပေါ့နော်ဒါပေမဲ့အခုနောက်မ ဒါမျိုးသားဒီမိုကရေစီပါတီတို့ပေါ့နော်အဲ့လိုပါတီမျိုးတွေဆိုလို့ရှိရင်လည်းဒါဟိုမျိုးသမီးတော်တော်များများသုံးပုံတစ်ပုံလေးအ ਨੇ ဆုံးလေးပုံတစ်ပုံပေါ့နော်ထည့်လာကြတယ်ပေါ့နော်အဲ့တော့ဒီတခါရွေးကောက်ပွဲမှာတော့ဟိုနိုင်ငံရေးပါတီခေါင်းဆောင်တွေကဒီ2010တုန်းကလို့မဟုတ်ဘူးသူတို့ကိုယ်စလဲလောင်းနေတဲ့မှာအမျိုးသမီးတွေကိုထည့်သွင်းစဉ်းစားဖို့ပေါ့နော်သူတို့ဟိုစဉ်းစားလာကြတယ်ထည့်သွင်းလာကြတယ်အဲ့ဒါကိုကကျမတို့ကတော့တိုးတက်မှုတစ်ခုလို့တော့ယူဆတယ်သို့တော်လည်းပဲကျင်းတ်တဲ့အနေထားရောက်ပြီလားဆိုတော့ကျင်းတ်ဖွယ်အနေထားတော့မရောက်သေးဘူးဘာကြောင့်လဲဆိုတော့7300ခိုင်နှုန်း14000ခိုင်နှုန်းပဲပါဝင်ရှင်ပြိုင်နေဆိုတာကိုကကျမတို့ရဲ့ဒီနိုင်ငံရေးအဖွဲ့အစည်းသည်ပေါ့နော်နိုင်ငံရေးပါဝင်ရှင်သည်ပေါ့နော်အမျိုးသမီးတွေကိုဒါနေရာပေးလို့စိတ်နည်းသေးတယ်ဆိုတာရဲ့အသက်တွေပဲလေဒါကြောင့်မလို့အခုလွှတ်တော်အမတ်ဆိုတဲ့နေရာဘာပဲပြောတာ decision making နေရာပေါ့ဆုံးဖြတ်ချက်ချမှတ်နိုင်တဲ့နေရာဆိုတဲ့အခါကျတော့ဆုံးဖြတ်ချက်ချမှတ်နိုင်တဲ့နေရာကိုအမျိုးသမီးတွေကိုပေးလို့စိတ်ကတော့ဒါနည်းသေးတယ်ဆိုတာကိုပြတာပဲလို့တော့ကျွန်မခံယူပါ
ဟုတ်ပါတယ်ခွဲခြားဆက်ဆံမှုမရှိဘူးလို့ဘလို့ပဲပြောဒီလိုအရေးကြီးတဲ့နေရာတွေရောက်ပြီဆိုလို့ရှိရင်တော့စဉ်းစားနေကြသေးပဲပေါ့နော်နည်းနည်းတုံ့တုံ့ဆိုင်ဆိုင်ဖြစ်နေကြသေးပဲပေါ့လေဒေါ်ဆန်းစုကြည်လိုခေါင်းဆောင်ကြီးတယောက်ရှိနေတာတဲ့ပေမဲ့လေအခုတည်းဒီအမျိုးသမီးတွေကိုနေရာပေးဖို့ဥစ္စာကိုတွန့်ဆုတ်နေကြသေးသေးပဲလို့ပဲကျွန်မသုံးသပ်မိပါတယ
်ဟုတ်ပါတယ်ကျွန်မလည်းသဘောတူပါ
ဟုတ်ကဲ့ပါအခုဒီဒေါ်ဆန်းစုကြည်ကလည်းပြောနေတာဗာလဲဆိုတော့တတိပုဂ္ဂလတွေကိုမဲမပေးကြပါနဲ့ပေါ့နော်ဗာလဲဆိုတော့တတိပုဂ္ဂလဆိုတာဆိုရဖွဲ့လို့မရဘူးပေါ့နော်အဲ့လိုဒေါ်ဆန်းစုကြည်ကဒီလိုပြောလိုက်တဲ့ပုံမှာတတိပုဂ္ဂလအနေနဲ့ဝင်ပြိုင်မဲ့ဒေါက်တာညညသိန်းအနေနဲ့ပေါ့နော်ဘယ်လိုများတုံ့ပြန်ကြပါလဲရှင
်ကျမကတော့လေဒေါ်ဆန်းစုကြည်ဆိုတာကတော့ကျမတို့ရဲ့ဒီမိုကရေစီခေါင်းဆောင်ဆိုပြီးတော့ကျမတို့အားလုံးဒီနှစ်ပေါင်းများစွာယုံကြည်မျှော်လင့်ပြီးတော့ပေါ့နော်အခုတစ်ထည့်လဲပါလေးစားအားကျနေရတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တယ်လေအဲ့တော့အဲ့လိုခေါင်းဆောင်ကအဲ့လို remark ကိုပေးလိုက်တဲ့အခါကျတော့ကျမဝမ်းနေတာပေါ့နော်တော်တော်လေးကိုကျမအာစိတ်မချမ်းမသာဖြစ်ရပါတယ်ဒါပေမဲ့လည်းကျမအနေနဲ့ပေါ့နော်တတိပုဂ္ဂလအနေနဲ့လွှတ်တော်ထဲမှာလုံနိုင်တဲ့ကိစ္စကိုကျမပြောပါတယ်ဒါကျမအထက်ထက်လဲကျမပြောပြထားတာရှိပါတယ်။တတိပုဂ္ဂလဆိုတာ तू อ่ะ तू ထင်ရဆိုင်မိ तू လောက်တာမဟုတ်ဘူး။ तू อ่ะနိုင်ငံရေးပါတီတွေနဲ့တီချာကင်းလွတ်ပြီးတော့ပြည်သူလူထုရဲ့စစ်မှန်တဲ့အတန်ကို तू อ่ะလွတ်လွတ်လပ်လပ်တည်ဆောင်လာ။ဆိုတော့အဲ့တော့တတိပုဂ္ဂလကလည်းလွတ်တော်ထဲမှာလူလာတော့အမှန်ပဲ။အဲ့ကျမတို့လွတ်တော်တွေကိုကျမရဲ့ပြီးခဲ့တဲ့9နှစ်လွတ်တော်တက်တန်းကိုကြီးလိုက်တဲ့အခါမှာကျမတို့ရန်ကုန်တိုင်းလွတ်တော်မှာဆိုရင်နိုင်ငံရေးပါတီကြီးတစ်ခုကပဲအမတ်နေရာတရားကျုံတင်ပြီးတော့ယူထားတော့အတန်းတတန်းပဲထွက်တယ်။တရား23ယောက်မှာ108ယောက်ကနိုင်ငံရေးပါတီကြီးတစ်ခုရဲ့အတန်းပဲထွက်တယ်။တတန်းပဲထွက်တယ်။အဲ့တော့ကျမကတတိပုဂ္ဂလအနေနဲ့ရန်ကုန်တိုင်းလွှတ်တော်ထဲမှာရှိခဲ့စဉ်ကာလကပြည်သူလူထုရဲ့အတန်းတွေကိုဒါထူးထူးခြားခြားကျမတည်ဆောက်နိုင်ခဲ့တယ်။အဲ့ဒါကကတက်တည်ပါပဲ။ကျမတို့ဒီမိုကရေစီစနစ်မှာနိုင်ငံရေးပါတီတွေကသူတို့ရဲ့စီကံမူဝါဒတွေကိုလိုက်နာရတဲ့အခါမှာပြည်သူလူထုရဲ့အတန်ကိုဘာအတားအဆီးအချုပ်နှောင်မှမရှိဘဲနဲ့ဓာတ်ရိုက်တည်ဆောင်လာတဲ့တတိပုဂ္ဂလဒီရဲ့အခန်းကဏ္ဍကလည်းအမတန်အရေးကြီးတယ်။ဒီမိုကရေစီနိုင်ငံတော်ကိုထူထောင်ပြီးဆိုလို့ရှိရင်တတိပုဂ္ဂလကိုယ်စလဲရဲ့ဒါအခန်းကဏ္ဍကအရင်အရေးကြီးတယ်။ဘောနော်အရင်အရေးကြီးတယ်။ဒါကျမရဲ့ခံယူချက်ဖြစ်ပါတယ်။ကျမတို့ဒါနိုင်ငံတကာမှာကြည့်ရင်လည်းပဲတတိပုဂ္ဂလကိုယ်စလဲတွေရှိပါတယ်။တတိပုဂ္ဂလအစိုးရတော့မဖွဲ့နိုင်ပါဘူး။မှန်ပါတယ်။ဒါပေမဲ့ကျမတို့လွှတ်တော်ဆိုတဲ့နေရာဟာကျမတို့ပြည်သူလူထုက498နေရာကိုရွေးချယ်ပေးရမှာဆိုတော့498နေရာမှာနိုင်ငံရေးပါတီကြီးတစ်ခုက333နေရာရရင်ကိုသူကအစိုးရဖွင့်နိုင်တယ်။အဲ့ဒီတော့အမတ်နေရာ150ကျော်ကိုတိုင်းရင်းသားပါတီတွေမဟာမိတ်တွေကိုယ့်ရဲ့မဟာမိတ်တွေဒီလိုပြည်သူလူထုရဲ့အတန်ကိုအစိတအချုပ်နှောင်မရှိလွတ်လွတ်လပ်လပ်တည်ဆောင်လာမဲ့တတိပုဂ္ဂလတွေအဲ့ဒီလိုလူတွေနေရာပေးလို့ရတယ်အော်ကျမအနေနဲ့လေတတိပုဂ္ဂလအတွက်ကိုခုနက498နေရာတည်းကကျမနေရာလေးတစ်ခုတည်းကိုပဲတောင်းတာ အဲ့တော့ جماعه ဒါ جماعه ရတောင်းဆိုမှုอ่ะဒါမျှတာတယ်လို့ထင်တယ်နောက်ပြီးတော့ جماعه တတိပုဂ္ဂလတယောက်အနေနဲ့လွှတ်တော်တွေမှာထင်ရဆိုင်မှာမဟုတ်ဘူး جماعه အစကတည်းက جماعه ပြောခဲ့တယ် جماعه ဒီ جماعه ရမူကိုပဲဒီလွှတ်တော်တွေမှာ깟ဆွဲထားမယ် جماعه ရမူကဘာလဲဆိုပြန်ကြည့်မယ်ဆိုရင် جماعه 2010တည်းကရက်လာတယ်မဟုတ်အခွင့်အရေးမဲ့တဲ့လူတွေသူတို့ရဲ့စန္ဒကိုလွှတ်တော်တွေမှာလာပြီးတော့တင်ပြခွင့်မရတဲ့ဒါအခွင့်အရေးနည်းတဲ့လူတန်းစားတွေအတွက် جماعه အားနည်းတဲ့လူတွေအတွက်အမြင်နဲ့ جماعه ရက်တည်တယ်ကျမတို့ပညာရေးဆွေးနွေးပွဲပါမယ်ကြီးကြီးပေါ့နော်ဘယ်ဆွေးနွေးပွဲပဲကြီးကြီးကျမဒီပြည်သူလူထုကပြောခွင့်လွှတ်တော်မှာမရဘူးသူတို့ရဲ့ကိုယ်စားလှယ်တွေကိုသူတို့ပြောခွင့်ဆိုခွင့်မရတဲ့အခါမှာကျမဒီအဲ့ဒီအခွင့်အရေးနည်းတဲ့လူတန်းစားတွေပြထောက်လျှောက်ရက်တည်ခဲ့တယ်အဲ့တော့အဲ့ဒီနေရာလေးကိုကျမရထားတဲ့နေရာလေးကိုကျမဆက်လက်ပြီးတော့ထိမ့်သိမ့်ကာကွယ်လာပါ2010တည်းကကျမရခဲ့တဲ့နေရာလေးကိုဆက်ပြီးတော့တတိပုဂ္ဂလအနေနဲ့ကျမဆက်ပြီးတော့ထိမ့်သိမ့်ကာကွယ်ခြင်းဖြစ်တယ်အဲ့လိုထိမ့်သိမ့်ကာကွယ်ထားပြီးတော့ခုနကကျမရက်တီထားတဲ့မူတိုင်းပဲဆက်လက်ပြီးတော့ကျမရက်တီသွားမယ်အဲ့တော့လွှတ်တော်ထဲမှာအဲ့တော့ကျမကိုပြောတယ်အာဆီယမရယ်ဆီယမတချို့ကပြောကြတယ်ဆီယမတယောက်ထင်းနဲ့အဆိုးကမဖွင့်နိုင်ဘူးလွှတ်တော်ထဲမှာဆီယမဘယ်လိုလုပ်မလဲကျမအေးနန်းပြောတယ်ကျမဘာလုပ်မလဲဘယ်နည်းနဲ့လုပ်မလဲဆိုတော့ကျမပြောတယ်လွှတ်တော်ထဲမှာကျမတို့လွှတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုထားတယ်ဆရာခိုင်နှုန်းသောအမတ်တွေကလွှတ်တော်ကိုယ်စားလှယ်တွေကလက်မှတ်ထိုးပေးရင်ကျမကပြဿနာတစ်ခုအဲ့ဒီ issue တစ်ခုကိုကျမနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးတည်သွားလို့ရတယ်လွှတ်တော်မှာဆွေးနွေးစရာတော့မလိုဘူးနော်အဲ့ဒီကိစ္စကိုကျမလွှတ်တော်ကိုယ်စားလှယ်ဆေးရခိုင်တို့ရဲ့လက်မှတ်ရတဲ့တပြိုင်တည်းအထက်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုတည်သွားပြီးကျမမေးခွန်းထုတ်လို့ရတယ်ကျမဒီအစိုးရကိုထိန်းချောင်းယုံတင်မကဘူးနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးမှာလည်းကျမတို့ပြည်သူလူထုအတွက်အငင်းပွားပွဲဖြစ်နေတဲ့ဥပဒေတွေအများကြီးကိုပြင်ဆင်နိုင်တဲ့အလုပ်ကိုကောင်းကောင်းလုပ်နိုင်မှာကျမဒီဥပဒေပညာရှင်တယောက်အနေနဲ့ဒါပြည်သူ့လွှတ်တော်ကိုသွားပြီးတော့ဒါကျမအလုပ်ကျွေးပြုချင်တယ်ကိုပညာနဲ့အလုပ်ကျွေးပြုတဲ့နေရာမှာဘယ်နည်းနဲ့အလုပ်ကျွေးပြုနိုင်မလဲဆိုတော့ခုနကဆရာခိုင်နှုန်းသောလွှတ်တော်ကိုယ်စားလှယ်တွေရဲ့လက်မှတ်နဲ့ကျမလုပ်ပေးနိုင်တယ်အဲ့ဒါကပြီးခဲ့တဲ့လွှတ်တော်တက်တန်း9နှစ်အတွင်းမှာဘယ်တတိပုဂ္ဂလကိုယ်စားလှယ်ကမှလုပ်မလာတဲ့ကိစ္စပေါ့နော်
ဒါတော့အများလေးသိကြပြီလားပါအ
ဲ့ဒါကြောင့်မလို့ကျမကဒါကိုကျမကလုံနိုင်တယ်အဲ့တော့အစိုးရမဖွဲ့ရုံကြည်တယ်အစိုးရဖွဲ့မဖွဲ့နိုင်ဟုတ်တယ်မဖွဲ့နိုင်ဘူးမှန်တယ်သို့တော့ကျမဒီအစိုးရကိုကောင်းကောင်းထိန်းချောင်းနိုင်ချောင်းပြည်သူလူထုကသိရှိပြီဖြစ်ပါတယ်အဲ့ကြောင့်အစိုးရကိုထိန်းချောင်းနိုင်ပါတယ်လို့
အဲ့တော့အခုဒီအောင်နိုင်ရေးအတွက်ပေါ့နော်အောင်နိုင်ရေးအတွက်အခုလှုပ်ထားတဲ့ဒီမဟာဗျူဟာသဘောမျိုးပေါ့နော်အဲ့ဒါတွေရောဘာတွေရှိပါလဲ
ကျမကပြိုင်ပချီနှစ်ခုကိုကျမရထားတစ်ဖက်ကဒီခိုင်ပြူပါတီတစ်ဖက်က NLD ပေါ့နော်ကျမရဲ့မဲဆန္ဒနယ်ထဲမှာ NLD နဲ့ဒီခိုင်ပြူကိုကျမပြိုင်ရတာဆိုတဲ့အခါကျတော့ကျမအနေနဲ့ပြည်သူလူထုစီကထွက်လာတဲ့အတန်ဒီပေါ်မူတည်ပြီးတော့ပဲကျမတို့ကတုံ့ပြန်သွားဖို့ဟိုနှိပြူကခင်းသွားဖို့ရည်ရွယ်ချက်ရှိပါတယ်။ဒါကြောင့်မလို့ပြည်သူလူထုစီကအတန်ကိုနားထောင်တဲ့အခါမှာလူထုလူတန်းစားအသီးသီးရပေါ့နော်။အတန်တွေကိုကျမနားထောင်တယ်။နားထောင်ပြီးတော့ဟိုပြန်ပြီးတော့ကျမတို့အဲ့ဒီအတန်တွေကိုပြန်လဲပေါ့နော်။ဟိုပြန်လဲအသုံးပြုပြီးတော့ကျမတို့ရဲ့မဟာဗျူဟာနှိပြူဟာကိုချမ်းပတ်ပါတယ်။အဲ့တော့နှိမျိုးမျိုးလည်းရှိပါတယ်။အခုတော့တချို့ကတော့ပြောနေကြတာကတော့ရှိပါတယ်။အေးဒီထောင်ညူသင်းကိုပေးလိုက်လို့မဲခွဲသွားမယ်ပေါ့နော်သူတို့ရဲ့မိခင်ပါတီတွေပေါ့မိခင်ပါတီတွေအနိုင်မရမအောင်ဆိုတယ်ပေါ့နော်အဲ့တော့ جماعه ဟိုခဏခဏလေးပြောပါလေ جماعه ဒီခုန498နေရာတွေကတနေရာပဲတောင်းတာ 1% ကို جماعه တောင်းနေတာမဟုတ်ဘူးပေါ့နော်အဲ့တော့မိမိကြိုက်သောပါတီကိုမဲနှစ်မဲပေးနိုင်တယ် جماعه ကိုတော့မဲဆွတ်ပေးပြအောင်ပေးပါ جماعه တမဲကိုတော့ပေးပါဘာကြောင့်လဲဆိုတော့လူထုကြီးမှာပြည်သူလူထုမှာ3မဲပေးဖို့သူတို့မှာအခွင့်အရေးရှိပါတယ်အဲ့တော့တန်မှန်ဗမာဆိုရင်ပေါ့နော်သုံးမဲပေးဖို့ရှိတယ်တိုင်းရင်းသားကျမရဲ့မဲဆန္ဒနယ်မှာနေတဲ့ကရင်တိုင်းရင်းသားရခိုင်တိုင်းရင်းသားဆိုရင်တော့သူက4မဲပေးခွင့်ရှိတာပေါ့အဲ့ဒီတော့ပြည်သူ့လွှတ်တော်မှာကျမကိုပေးပါကြံတဲ့အမျိုးသားလွှတ်တော်တို့ရန်ကုန်တိုင်းလွှတ်တော်တို့အတွက်ကတော့မိမိကြိုက်နှစ်သက်သောပါတီကိုပေးပါဆိုပြီးတော့ကျမကပြည်သူလူထုစီကအဲ့လိုမဲတောင်းတဲ့စနစ်ကိုကျမကျင့်သုံးနေပါတယ်
ဟိုဒီရွေးကောက်ပွဲကြီးမှာပေါ့နော်မဲဆွယ်စည်းဝေးကာလမှာလည်းအောင်မြင်ပါစေနော်ဆုတောင်းပေးပါတယ်ဟုတ်ကဲ့ပါ
ဒါကတော့မြန်မာဒီမိုကရေစီဆွေးနွေးခန်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေတိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မင်္ဂလာပါအခုဆိုလို့ရှိရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိနေပါပြီအခုဒုတိယပိုင်းနာရီဝက်မှာတော့
တမနာဦးသိန်းစင်ရဲ့အစိုးရတာဝန်ခီးစဉ်တွေကိုပြည်ခံပြိုးပါတီစီယုံရဲ့ခီးစဉ်ဆန်ဆန်ဖော်ပြမှုတွေဇက်တိုက်လှုပ်လာပြန်ပါပြီဒီလိုလှုပ်တာသင့်တော်ပါရဲ့လားဘလို့အကျိုးဆက်တွေရှိလာနိုင်မလဲဆိုတာ
ဒါကတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်း33တက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရမှာဖြစ်ပါတယ်အခုဆက်လက်ပြီးတော့မတ်အေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြို့ကြီးကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေသတွေနဲ့လည်းဖြောပြေးပေးမှာဖြစ်ပါတယ်သောရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ဖြစ်နေမြန်မာသချင်းလေးတစ်ပုဒ်ကိုလည်းအစီအစဉ်မဆုံးခင်မှာထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ရှင်။နိုဝင်ဘာလ10ရက်နေ့မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲကြီးနီးလာတဲ့အချိန်မှာ VOE ကိုရေးလာကြတဲ့သောရရှင်နေရဲ့အစာတွေကလည်းဒီရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အကြောင်းအရာတွေပဲဖြစ်ပါတယ်နော်။ဒါကြောင့်မို့ဒီတစ်ပတ်ရွေးကောက်ပွဲမတိုင်ခင်နောက်ဆုံးတစ်ပတ်မှာတော့ဒီရွေးကောက်ပွဲနဲ့သက်ဆိုင်ပြီးတော့သောရရှင်နေရေးလာတဲ့အစာတွေကိုပဲဖော်ပြပေးသွားခြင်းပါတယ်ရှင်။ဒီလိုမျိုးရွေးကောက်ပွဲကာလမှာကျွန်တော်တို့ VOE မြန်မာပိုင်းအစီအစဉ်ကနေပြီးတော့အစီအစဉ်အတန်းနှွင့်ချိန်တွေတိုးပြီးတော့ထုတ်လွှင့်ပေးနေတာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ကိုတက်ကဒီ Facebook မှာရေးလာတာပါသူ Facebook မှာရေးထားတဲ့ post လေးကိုမြန်မာပြည်ကပေးစာများကဏ္ဍမှာပြန်ကြားပေးတဲ့အတွက်ကျေးဇူးတင်ပါကြောင်းရေးလာရင်းနဲ့ရွေးကောက်ပွဲကာလအထူးအစီအစဉ်ဖြစ်တဲ့ Radio နဲ့ TV ရုပ်သံတွေကိုမိနစ်30စီတိုးလာတဲ့အတွက်အရန်ဝမ်းသာမိပါတယ်ရွေးကောက်ပွဲကာလမှာလည်းမဟုတ်ဖက်နဲ့ရွေးကောက်ပွဲလုံးကာလတွေအထိထုတ်လွှင့်ပေးစေချင်ပါတယ်ဆိုပြီးဒီသောရရှင်ကိုတက် Facebook အစာမျက်နှာမှာရေးလာပါတယ်ရှင်ဟုတ်ကဲ့ပါဒီသောရရှင်ပြောထားသလိုပဲကျမတို့အစီအစဉ်တွေကိုရွေးကောက်ပွဲကြော်တဲ့အထိဆက်ပြီးတော့ဒီတနားရီစာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်နော် VOE ကိုစာရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့မြမပြည်ကျမ်းမာပါစေဆိုပြီးတော့သူတို့ဒေတာမှာပါတီကြီးတစ်ခုမဲဆွဲပုံနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ
်ကျွန်တော်တို့က Facebook ကိုအခုမှတုံးရလို့အရင်မတ်လနဲ့ April လကအကြောင်းတွေကိုတင်ပြခြင်းပါတယ်ကျွန်တော်တို့မြို့နယ်မှာနွေရာသီဆိုရင်ရေး impedance ရှားပါတယ်ရေးရှားတဲ့အတွက်တောက်ရည်သုံးရည်နဲ့ချိုးရည်အခက်အခဲဖြစ်ပါတယ်ဒါကြောင့်ပါတီကြီးကရွာသားတွေပါတီရဲဝင်မယ်ဆိုရင်ဆက်ရည်တွင်ချပေးမယ်ဆိုတော့အုတ်ချုပ်ရည်မှုကဒါတော့ကျွန်တော်တို့မလုပ်နိုင်ဘူးပြောပါတယ်ရော့ပရမီးယာရော့နဂါမဟုတ်တော့ဆက်ရည်တွင်ချမပေးပါဘူးပြည်သူတွေငတ်ပြီးကြံခဲ့ပါတယ်ကဲဒီပါတီကြီးကိုဘယ်လိုလုပ်ယုံကြည်ကိုးစားပြီးမဲပေးကြရမှာလဲပါတီကြီးဆိုတာကိုနားလည်နိုင်ပါစေလို့မြန်မာပြည်ကျမ်းမာပါစေဗျာ
မြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သောရရှင်နေရေးလာကြတဲ့စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်။အခုတော့သောရရှင်နေအတွက်အနောက်တိုင်းဒေသတွေနဲ့ဖြောပြပေးကြပါလိမ့်ရှင်။နိုင်ငံတကာမှာကြော်ကြားနေတဲ့တချင်းတလေဖြစ်ပါတယ်။ Grammy ဂီတာဆိုတဲ့အများကြီးနဲ့ British အဆိုတော် Adele ရဲ့တချင်းတလေပါ။ဒီတချင်းတကဒီအောက်တိုဘာလ23ရက်နေ့မှာပဲ Excel တေးတန်သွင်းကထုတ်တဲ့တချင်းဖြစ်ပြီးတော့တချင်းနာမည်က Hello ဖြစ်ပါတယ်။2012ခုနှစ်မှာ James Bond ရုပ်ရှင် Skyfall တွေဇာဝင်တွေတချင်းဆိုပေးပြီးတဲ့နောက်၃နှစ်ကြာအောင်လို့တချင်းတင်မထွက်ဖ ೇನೆ အခုမှတေးတဲ့ပြားအစ်တစ်ချက်ထွက်အောင်လို့လုပ်နေတဲ့ Adele ရဲ့တချင်းတစ်ပါအခုအဲ့ဒီတက်ပြားအစ်တထဲကပထမဆုံးထုတ်လိုက်တဲ့ Hello တချင်းကလည်းနိုင်ငံတကာမှာအောင်မြင်မှုရနေပြီးတော့ Britain ပါဝင်နိုင်ငံပေါင်း14နိုင်ငံမှာနံပါတ်1ရတဲ့တချင်းဖြစ်ပါတယ် Adele တီဆိုတဲ့ Hello ဆိုတဲ့တချင်းကိုသောရရှင်နေနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော
် Hello It's me. I was wondering if after all these years you'd like to meet to go over everything. They say the time's supposed to heal ya, but I ain't done much healing. Hello, can you hear me?I'm in California dreaming about who we used to be when we were younger and free. I've forgotten how it felt before the world fell at our feet. There's such a difference between us and a million miles. Hello from the other side. I must have called a thousand times to tell you I'm sorry for everything that I've done. But when I call you,
ဆာဆိုတော့အတန်းမကြာခင်မှာထုံးမဲ့25ဆိုတဲ့ဒေးတပြားအစ်စ်သေးကပထမဆုံးထွက်လာတဲ့ Hello ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါသောရရှင်နေအချင်းချင်းပေးပို့တဲ့မြေတားတေးလက်ဆောင်မြန်မာတခြင်းလေးတစ်ပုဒ်ကိုနောက်ပိုင်းမှာထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံမှာမကြာမီကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးသောရရှင်နေရေးလာကြတဲ့စာတချို့ကိုဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်ရန်ကုန်မြို့ဒဂုံမြို့တက်တောင်ပိုင်းကကိုကျော်ဒူဝင်ဆိုတဲ့သောရရှင်ကတော့ VOE ကိုအားပေးလာတာနှစ်ပေါင်းများစွာကြာလာခဲ့ပါပြီတဲ့အခု VOE ကတစင်တာဝန်ရှိသူတွေကိုအရောက်ပို့ပေးဖို့ပြောချင်ပါတယ်ဆိုပြီးတော့သူဒီစာမှရေးမပို့ရရင်အသေးမဖြောင်းနိုင်လို့ဒီစာကိုရေးလိုက်ရပါတယ်ဆိုပြီးတော့စာတစ်စောင်ရေးပြီးတော့ပို့လာပါတယ
်ကျွန်တော် VOE ကိုအားပေးခဲ့တာ15နှစ်ရှိပါပြီစာရေးမယ်လို့ဂျန်တိုင်းတစ်ခါမှမရေးပြခဲ့ပါဘူးအခုတော့ရင်ထဲမှာမအောင်နိုင်တော့လို့ဖွင့်မပြောမိရင်တည်ရင်တော်မှကိုယ့်ကိုခွင့်လွှတ်ခြင်းမမဟုတ်လို့ရှင်ဖွင့်လဲရတာပါဒီနေ့အော်တိုဘာလ22ရက်နေ့ရောက်ခဲ့ပါပြီရွက်ကဝေးချင်းပေါ့ဆက်ရှိရပဲလူပါတော့တယ်အခုအချိန်ထိမဲဆင်းမှာကျွန်တော်နာမည်ပါမပါဘူးမသိရသေးပါဘူးကျွန်တော်အိမ်ကိုလာပြီးတော့ဆင်းရဲကောက်တာနှစ်ကြိမ်လောက်တော့ရှိခဲ့ပါတယ်အသက်18နှစ်ပြည့်ပြီးသူနိုင်ငံသားတယောက်အနေနဲ့မဲပေးပိုင်ခွင့်ရှိမရှိကိုအခုအချိန်ထိတန်တရားဖြစ်မိပါတယ်သံကောင်းဆေးဝင်တဲ့သူတွေမဲဆင်းမှာကြေညာပြီးဖြစ်ပေမဲ့ဧည့်သည်နဲ့နေထိုင်သူတွေအတွက်ကိုတရားဝင်ထုတ်ပြန်ကြေညာထားခြင်းမျိုးမရှိသလိုဧည့်သည်စာရွက်ပေးပြီးတော့စည်ရင်သွင်းထားပေမဲ့သွားပြီးတော့မေးတော့အသင်ဆောင်နေပါလို့ပဲပြောပြီးစည်ရင်တစုံတရာထုတ်ပြန်ပေးတာမျိုးအခုတည်းမရှိသေးပါဘူးကျွန်တော်လိုပဲဧည့်သည်တိုင်ပြည်နေတဲ့သူတွေအများကြီးရှိပါတယ်နောက်ထပ်မေးချင်တာကသူတို့ပြုစုထားတဲ့ဧည့်သည်နဲ့နေထိုင်တဲ့မဲဆင်းတွေကိုအစဉ်သင့်ရှိတဲ့ဒါပေမဲ့ကတ်မထားဘူးပြောပြီးတော့အဲ့ဒါဆိုရင်အဲ့ဒီဆင်းကိုဘယ်သူတွေပြုစုထားရတာလဲတရားဝင်ဘာကြောင့်မပြရတာလဲသိချင်ပါတယ်စန္ဒမဲပေးဖို့ခွင့်ရေးကလက်တကမ်းမှာရောက်နေပြီလေတာဝန်ရှိတာဝန်သိပြည်သူတယောက်အနေနဲ့ဒီခွင့်ရေးကိုလည်းလုံးဝဆုံးရှုံးမခံနိုင်ပါဘူးအမိနိုင်ငံတော်ကြီးတိုးတက်ပြောင်းလဲဖို့ပထမခြေလှမ်းစန္ဒမဲပေးခြင်းနဲ့ပါဝင်ကူညီခြင်းပါတယ
်ရေးကောက်ပွဲနီးလေလေပြည်သူတွေရဲ့စိုးရိမ်မှုကမြင့်လေလေဆိုတာဒီစာရီထဲမှာတွေ့ရပါတယ်နော်ဒါကတော့ရန်ကုန်တကုံမျိုးသစ်တောင်ပိုင်းကကိုကျော်ဒူဝင်ရေးလာတဲ့စာဖြစ်ပါတယ်ရွေးကောက်ပွဲဟာနိုင်ငံတော်အလှည့်ပြောင်းအတွက်အရန်ကိုအရေးကြီးလွန်အားကြီးလို့ဒီစာကိုရေးရပါတယ်ဆိုတော့နောက်ထပ်ရန်ကုန်နဲ့တော့နည်းနည်းအလှမ်းဝေးတဲ့ဒီမြေလက်ကသောရရှင်ရေးလာတဲ့စာကိုလည်းဖော်ပြပေးကြပါမယ်။မြေလက်သားဖုံးတင်ဦးက
ဒီစာရေးချိန်မှာမြန်မာနိုင်ငံဟာနိုင်ငံရေးအပြောင်းအလဲလုပ်ဖို့အတွက်အမတန်အရေးကြီးတဲ့အချိန်အခါဖြစ်ပါတယ်။ရွေးကောက်ပွဲအတွက်2015စက်တင်ဘာလ14ရက်နေ့ကစပြီးမဲဆင်းရင်းတွေကိုရက်ကျေးအုပ်ချုပ်ရေးမှုတွေကကတ်ထားပြီးတွားကြည့်ကြပါတယ်။မိသားစုစီးမပါပိသားဖြစ်တဲ့မိသားစုဝင်တယောက်လုံးအမည်ပါမလာပါဘူးတယောက်ကြတော့ခင်နဲ့ခိုင်လွဲရေးထားလို့တတ်မှတ်ပုံစံတွေနဲ့တင်ခဲ့ပါတယ်နာမည်ရှာတဲ့အခါမှာလည်းအက်ခေအစဉ်လိုက်လှုပ်ထားတဲ့အတွက်ခက်ခက်ခဲခဲရှာရပါတယ်အိမ်တော်စုစီးရင်ပါအတိုင်းပြုစုထားရင်အလွယ်တကူရှာလို့ရပါတယ်အောက်ခြေရက်ွက်အစိုးရဝန်ထမ်းတွေကလည်းခိုင်းတဲ့အတိုင်းလှုပ်တာကွာလို့မာရီကြောရီပြောပါတယ်နှစ်90လောက်ကြာမှဖြစ်လာတဲ့ရုပ်ောက်ပွဲမှာညာနေညာနဲ့သုံးပြီးဒီလိုခင်းကျင်းလာတာဟာယူတာမှုမရှိကြောင်းစနစ်တကျအကွက်စင်ပြီးဗျူဟာမြောက်လှုပ်လာတာဖြစ်တဲ့အတွက်ကျွန်တော်တို့ကတော့အပြေမှန်မရမှာစိုးရိမ်ပါတယ်။ကမ္ဘာကောင်းဆောင်အသီးသီးနဲ့ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ယူပေါက်ဟာပေါက်မရှိအောင်ကြီးကြပ်ပေးပါလို့အထူးမြစ်တာရက်ခံပါတယ်ခင်ဗျာ
။ရွေးကောက်ပွဲကိုနိုင်ငံတကာကတေချာစောင့်ကြည့်ပေးပါဆိုပြီးတော့ဒီစိုးရိမ်ဒီကြီးနဲ့ရေးလာတဲ့မြေလက်သားဖုံးတင်ဦးရဲ့စာပြီးတော့အမေရိကန်ပြည်အောင်စုကနေပြီးမြန်မာနိုင်ငံကဒီရွေးကောက်ပွဲကိုလှမ်းပြီးတော့စိတ်ဝင်စားနေတဲ့သောရရှင်ဝင်းကိုရဲ့စာကိုလည်းဖော်ပြပေးကြပါမယ်။မီရှိဂန်ပြည်နယ်ကသောရရှင်ဝင်းကိုက
အခုလိုမဲတပြားထဲဖို့အတွက်အချိန်နဲ့နီးကပ်လာနေချိန်မှာကျွန်တော်တို့မြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့အတွေးအသည့်အမြင်သိကြဖို့လုံနေတဲ့အချိန်လေးပါပါတီတွေတော်တော်များပါတယ်မဲဆွယ်နေတဲ့အချိန်မှာတော့ဟိုဟာပေးတရားပေးနေကြပါတယ်ဒီလိုတွေပေးနေတာကတခဏတာလားအမြဲလားဆိုတာကိုမြန်မာနိုင်ငံသားတွေအနေနဲ့သဘောပေါက်သိထားစေလိုပါတယ်ဘယ်ပါတီကပဲနိုင်ပါစေနိုင်ငံရဲ့လူမျိုးအတွက်တကယ်တိုးတက်ကြီးပွားနိုင်အောင်လုပ်ပေးနိုင်ပါမလားဆိုတဲ့အပေါ်မှာဘယ်ပါတီကကောင်းကောင်းလုပ်ပေးနိုင်တယ်ဆိုတာလေ့လာသင့်ပါတယ်အခုလက်ရှိအုပ်ချုပ်ထားတဲ့ပါတီအစိုးရကဒီနေ့ဒီချိန်ထိဘလောက်များဘာတွေလုပ်ပေးခဲ့တာလဲဆိုတာရယ်ပြည်သူပြည်သားတွေကိုဘလောက်ချုပ်ချယ်နှိပ်စက်တယ်လယ်သိမ်းမြေသိမ်းလမ်းဘေးအရောက်ပို့ခဲ့တယ်နိုင်ငံတော်ကနေရောင်းချထားတဲ့တရုတ်တန်ငွေပိုက်လိုင်းထိုင်းနိုင်ငံကိုရောင်းစားထားတဲ့လျှက်စစ်မီးယာနိုင်ငံတကာကိုရောင်းစားထားတဲ့ကြောက်တံပရများတဲ့အဲဒီဝင်ငွေတွေကိုချမပြခဲ့တဲ့အစိုးရမြန်မာပြည်ရဲ့ရင်သွေးငွေတွေရဲ့အသိပညာအသက်ပညာရေးကိုဒီကနေ့အထိတကားပိတ်ထားတဲ့အစိုးရဒီနေ့ဒီအချိန်ထိဘာကောမှခင်မမီမဖွင့်ပြိုးမတိုးတက်အောင်လုပ်ထားတဲ့အစိုးရတကယ်တော့ဒီမိုကရေစီဆိုတာပြည်သူအာဏာရအစိုးရပါတီပြည်သူလှုပ်ချင်တာကိုပဲလိုရတဲ့ပြည်သူကပြဋ္ဌာန်းထားတဲ့ဥပဒေနဲ့ငါတို့မအားလို့မင်းတို့လုပ်လိုက်ပါဆိုပြီးလစာပေးခိုင်းထားတဲ့ပြည်သူသမရပြည်သူအစိုးရပါမကြိုက်ရင်အချိန်မီးဖြုတ်ချလို့ရတယ်လို့ကြိုက်တဲ့သူကိုအချိန်မီးတင်မြှောက်လို့ရတဲ့ပြည်သူအာဏာရအစိုးရပါတမရကောင်ရွေးချယ်နိုင်ကြပါစေဗျာ
မြန်မာနိုင်ငံအတွက်တမရကောင်ရွေးချယ်နိုင်ပါစေဆိုပြီးအမေရိကန်ပြည်အောင်စုရောက်သောရရှင်ဝင်းကိုလှမ်းပြီးတော့အဆုတောင်းလာတာဖြစ်ပါလေရှင်ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်နော်ဒီတောင်းလာတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးပါအောင်ရှင်ကျွန်တော်ရွေးမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရတဲ့ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတင်းတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးကြပါရဲ့ရှင်။ဒီဘက်တချင်းတောင်းလာတဲ့သောရရှင်တစ်ယောက်ကတော့
ကျွန်တော်က VOA ကိုအမြဲတမ်းအားပေးနေတဲ့ဖြိုးဖြိုးဆိုတဲ့လူငယ်တစ်ယောက်ပါ။ကျွန်တော် VOA ကအစီအစဉ်တိုင်းလိုလိုကိုကြိုက်ပါတယ်။အားလည်းအားပေးပါတယ်ဗျာ။တချင်းတောင်းကဏ္ဍမှာတချင်းတောင်းရင်တို့ပါဝမ်တက်ရဲ့အိမ်ပြေးဆိုတဲ့တချင်းလေးပါဒီတချင်းလေးကိုအလွန်ကြိုက်နှစ်သက်လို့ပါ VOA ဝိုင်းတော်သားများလည်းစိတ်ချမ်းသာလို့ကိုကျမ်းမာကြပါသည်ခင်ဗျာ
ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့ဒီအိမ်ပြေးဆိုတဲ့တချင်းလေးထုတ်လွှင့်ပေးခြင်းပါလေရှင်ဝမ်တက်အဖွဲ့ကတီးဆိုထားတဲ့အိမ်ပြေးဆိုတဲ့တချင်းလေးကိုဒီတေးတောင်းတဲ့သောရရှင်ရောတေးချစ် VOA သောရရှင်နဲ့အားလုံးရောနှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်နော
် Go on your way and in a day Yeah.
ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ပြည်ဦးကိုလည်းစာရေးကြပါအောင်ရှင်။သောရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ။အဖို့မလန်းချမ်းတွေပေးအပ်ပါမယ်။အချိန်နဲ့ချင်းတွင်တဲ့။ဘာဘွားခုမဲ့ငါအိမ်ကိုမပြောင်းရလို့
ဒါကတော့မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ခုဆက်လက်ပြီးဥစည်သူအောင်မြင့်ရဲ့ပြည်ဝင်သတင်းသုံးသပ်ချက်အစီအစဉ်မှာတမရပါတီမဲဆွယ်စည်းရုံးရေးလုပ်နေသလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ရက်ပိုင်းကတမရဦးသိန်းစင်ရဲ့ခီးစဉ်သတင်းဓာတ်ပုံနဲ့ပတ်သက်ပြီးအစိုးရပိုင်သတင်းစာတွေရဲ့ဖော်ပြမှုဟာပြည်ခံမျိုးပါတီအတွက်မဲဆွယ်ပေးသလိုဖြစ်နေတယ်ဆိုတဲ့ဝေဖန်ညှင်းခုံမှုတချို့ပေါ်ပေါက်ခဲ့ပါတယ်။ဦးသိန်းစင်ရဲ့သမရတာဝန်နဲ့သွားတဲ့ခီးစဉ်မှာဒေသခံပြည်သူတချို့ကပြည်ခံမျိုးအင်ဂျီတွေဝော့ပြည်ခံမျိုးအလံတွေဝှေ့ရမ်းပြီးကြိုဆိုတဲ့ဓာတ်ပုံတွေကိုအစိုးရပိုင်သတင်းစာကဖော်ပြခဲ့သလိုမျက်နှာဖုံးမှာမိဒီလာမျိုးနဲ့မိဒီလာလွင်ပြင်တစ်ခုလုံးအစိမ်းရောင်လွင်ပြင်ဖြစ်ရမည်ဆိုတဲ့ခေါင်းစဉ်ရေးထိုးဖော်ပြခဲ့လိုပါ။ဒီလိုဝေဖန်မှုတွေနဲ့ပတ်သက်ပြီးပြည်သူ့ဗန္ဓာဝင်နဲ့လဲပတ်နေတဲ့ပြန်ကြ ాయి ဝင်ကြီးဌာနတာဝန်ရှိသူတစုံတယောက်ကမှသူတို့လို့ရမှားပါတယ်ဆိုပြီးဝန်မခံခဲ့သလိုအစိုးရတာဝန်နဲ့ခီးသွွားရမှာပါတီအင်ဂျီဝော့ပါတီလံကံမိကြိုးဆိုကြတာတွေကိုလည်းအစိုးရအဖွဲ့ကဘာတခုမှဖြေရှင်းချက်မပေးခဲ့ပါဘူးအခုတော့အများပြည်သူနဲ့သတင်းမီဒီယာတွေရဲ့ဝေဖန်မှုကိုလုံးဝဂရုမစိုက်ဘူးဆိုတဲ့သဘောမျိုးများဖြစ်နေမလားတမရဦးသိန်းစင်ရဲ့အစိုးရတာဝန်ခီးစဉ်တွေကိုပြည်ခံပြိုးပါတီစီယုံရေးခီးစဉ်ဆန်ဆန်ဖော်ပြမှုတွေစက်တိုက်လှုပ်လာပြန်ပါပြီဒီလိုလှုပ်တာတင့်တော်ပါရဲ့လားဘလို့အကျိုးဆက်တွေရှိလာနိုင်မလဲဆိုတာဒီကနေ့ဆွေးနွေးတင်ပြသွားပါမယ်
။အောက်တိုဘာလ29ရက်နေ့ကသမရဦးသိန်းစိန် ARR တိုင်းပသိမ်မြို့ကိုသွားပါရယ်။အဲ့ဒီကနေ့တဆင့်သမရနဲ့အဖွဲ့ဟာငပူတော်မြို့ကိုဆက်ပြီးသွားပါရယ်။သမရလမ်းကြောင်းမှာကြိုဆိုကြတဲ့ပရိသတ်တွေရောလူထုတွဲဆောင်ပွဲမှာပါပရိသတ်အများစုဟာပြည်ခိုင်ဖြိုးပါတီတစိပ်ပါတီရှပ်တွေအင်ကြီးတွေဝတ်ဆင်ထားတာတွေ့ရပါရယ်။တချို့တီရှပ်တွေမှာဆိုလူမှုဘဝမြင်မာဖို့ပြည်ခိုင်ဖြိုးကိုမဲပေးစိုးဆိုတဲ့စာသားတွေကိုပါရိုက်နှိပ်ထားတာပါကြိုဆိုကြရမှာလဲအများစုဟာပြည်ခိုင်ဖြိုးအလံတွေကိုဝှေ့ယမ်းပြီးကြိုဆိုကြပါတယ်တကယ်တော့နိုင်ငံရေးပါတီတွေအပြိုင်ဆိုင်မဲဆွယ်စည်းရုံးရေးဆင်းနေကြတဲ့ဒီကနေ့လိုကာလမျိုးမှာရွေးကောက်ပွဲဝင်မှာမဟုတ်တဲ့သမရတယောက်ရဲ့တရားဝင်ခီးစဉ်တွေဟာပါတီနိုင်ငံရေးကင်းဖို့လိုပါတယ်ခီးစဉ်စီစဉ်တဲ့သူတွေကလည်းပါတီစည်းရုံးရေးအသွင်သဏ္ဍာန်မဆောင်အောင်စီစဉ်ဖို့လိုပါတယ်အခုတော့သမရခီးစင်သာပြောတယ်ပြည်ခိုင်ပြိုးပါတီစီယုံရီခီးစင်နဲ့ဘာမှမချားနာပါဘူးနောက်ပြဿနာတစ်ခုကပြည်သူဗန္နာငွေနဲ့လဲပတ်နေတဲ့အစိုးရပိုင်မြမအလင်းကျင်းမုံနဲ့တက်မတော်ပိုင်မြဝတီစတဲ့သတင်းစာတွေ MRTV ရုပ်သံလိုင်းတွေကလည်းဒီမဲဆွယ်စီယုံရီဆန်နဲ့ဓာတ်ပုံတွေဗီဒီယိုကလစ်တွေပါဝင်တဲ့သတင်းတွေကိုဝေဝေဆာဆာဖော်ပြနေကြတာပါတကယ်တော့ပြည်ခိုင်ပြိုးပါတီမဲဆွယ်စီယုံရီပုံသဏ္ဍာန်ဖြစ်နေတယ်ဆိုရင်ပါတီပိုင်ပြည်ထောင်စုနေ့စဉ်သတင်းစာမှာစိတ်ကြိုက်ဖော်ပြလို့ရပါတယ်။ပြည်သူဗန္နာနဲ့လဲပတ်နေတဲ့အဲ့ဒီသတင်းစာနဲ့ရုပ်သံမီဒီယာတွေကနေဒီလိုပုံစံဖော်ပြတာမျိုးကတော့မသင့်တော်ပါဘူး။အကြောင်းကတော့ပြန်ကြားရေးဝန်ကြီးဌာနကိုယ်တိုင်ဗက်လိုက်မှုတွေရှိမှဆိုလို့ဆိုပြီးနိုင်ငံရေးပါတီမဲဆွယ်စည်းရုံးတဲ့သတင်းတွေနဲ့ပတ်သက်ရင်ဘာသတင်းကိုမှထည့်သွင်းဖော်ပြခွင့်မပြုခဲ့လို့ပါပဲ
။တဆက်တည်းသမရဦးသိန်းစင်နဲ့ရုပ်ောက်ပွဲအကြောင်းဆွေးနွေးကြည့်ရအောင်ပါ။လက်ရှိဖွဲ့စည်းပုံ2008ထဲမှာသမရနဲ့အစိုးရအဖွဲ့ဝန်ကြီးတွေဟာသူတို့ရဲ့အစိုးရတာဝန်တက်တန်းတွင်ပါတီနိုင်ငံရေးမဆောင်ရွက်ရဘူးလို့ပြဋ္ဌာန်းထားပါတယ်။အစိုးရတက်တန်းလို့ဆိုထားတဲ့အတွက်တာဝန်စထမ်းဆောင်ခြင်းကစပြီးတာဝန်ကနေနှုတ်ထွက်ဒါမှမဟုတ်အနားယူမဲ့အချိန်ထိအကျုံးဝင်ပါတယ်။ဒါပေမဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေမှာတော့ရွေးကောက်ပွဲမဲဆွယ်ကာလရောက်ရင်ရွေးကောက်ပွဲဝင်မဲ့ တမရနဲ့အစိုးရအဖွဲ့ဝင်တွေဟာပါတီမဲဆွယ်စည်းရုံးရေးလုပ်ငန်းတွေလုပ်နိုင်တယ်ဆိုပြီးပြဋ္ဌာန်းပေးထားပါတယ်။အဲ့ဒီပြဋ္ဌာန်းချက်နဲ့ပတ်သက်လို့ပြီးခဲ့တဲ့လွှတ်တော်အစည်းအဝေးကာလအတွင်းလွှတ်တော်နိုင်ငံကသူရဥရှိမန်းကပြင်ဆင်ဖို့ကြိုးစားခဲ့ပါသေးတယ်။သူကဥပဒေပါပါတီစည်းရုံးရေးလုပ်နိုင်တယ်ဆိုတာကိုဖြုတ်ပစ်လိုက်ချင်တာပါ။သူအဲ့လိုပြင်ဆင်ချင်တဲ့အကြောင်းရင်းကတော့လာမယ့်မဲဆွယ်ရေကောက်ပွဲကာလပြီးသည့်အထိတမရဦးသိန်းစိန်နဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေဘသူတူတယောက်မှပြီးခံမျိုးပါတီစီပြန်မလာနိုင်အောင်အခြားဘယ်ပါတီတစ်ခုခုစီမှလည်းသွားမရအောင်ပါတီအစ်တစ်ခုခုလည်းမထောင်နိုင်အောင်ကြံရွယ်ပြီးလုပ်တာပါ။သမရနဲ့အစိုးရအဖွဲ့ဝင်တွေရွေးကောက်ပွဲဝင်ခြင်းရင်တတိပုဂ္ဂလအနေနဲ့ရွေးကောက်ပွဲဝင်ကြလို့ဆိုလိုတာပါ။ဒါပေမဲ့လည်းသူရဥရှိမန်းရဲ့ကြိုးစားမှုမအောင်မြင်ခဲ့သလိုဂိုင်းကနာတိုက်ပွဲအတွင်းသူကိုယ်တိုင်ပါတီခေါင်းဆောင်အဖြစ်ကနေဖယ်ရှားခံခဲ့ရပါတယ်
။ဘလို့ပဲဖြစ်ဖြစ်လက်ရှိတည်ဆဲဥပဒေအရသမရဦးသိန်းစိန်သာရွေးကောက်ပွဲဝင်မယ်ဆိုရင်ပါတီစည်းရုံးရေးမဲဆွယ်ခွင့်ရှိမှာဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲမဝင်ဘူးဆိုရင်တော့မဲဆွယ်စည်းရုံးခွင့်လုံးဝရှိမှာမဟုတ်ပါဘူး။လက်ရှိရွေးကောက်ပွဲဝင်ကြမဲ့ဒုသမရတွေအစိုးရဖွဲ့ဝင်ဝင်ကြီးတွေအနေနဲ့မဲဆွယ်စည်းရုံးခွင့်ရှိကြသလိုစည်းရုံးမှုတွေကိုလည်းလုပ်နေကြပါပြီ။တခုပါပဲပါတီမဲဆွယ်စည်းရုံးရေးလုပ်ငန်းလုပ်ရမှာအစိုးရတာဝန်နဲ့ခွဲခွဲခြားခြားလုပ်ကြဖို့ပါပဲ။ဒီလိုဥပဒေစည်းမျဉ်းတွေရှိနေပါလျက်နဲ့သမရဦးသိန်းစိန်အစိုးရဖွဲ့နဲ့ပြန်ကြားရေးဝင်ကြီးဌာနဟာရွေးကောက်ပွဲအတွက်ချမှတ်ထားတဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်ပြီးဆက်လက်လုပ်ကိုင်နေကြတာပါ။တိတ်မကြသေးခင်တုန်းကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာနိုင်ငံရေးပါတီတစ်ခုကိုဆွဆွဲတဲ့သဘောဗတ်လိုက်တဲ့သဘောပါလို့ဆိုပြီး BBC သတင်းဌာနရဲ့ရေဒီယိုသတင်းထုတ်လွှင့်ချက်ကိုကြေညာချက်ထုတ်ပြန်ကန့်ကွက်ခဲ့ပါတယ်။အဲ့ဒီရေဒီယိုသတင်းပုတ်ချက်ထဲမှာစိုက်ကားသမားတယောက်ကပြည်ခိုင်ဖြိုးပါတီဘက်ကငွေပေးမဲဆွယ်တယ်လို့ဆွဆွဲပြီးသူတို့ကတော့ NLD ကိုပဲထောက်ခံတယ်လို့ပြောဆိုထားတာပါ။အခုအစိုးရပိုင်းသတင်းစာရီရဲ့ဖော်ပြချက်မှာတော့စိုက်ကားသမားအကြောင်းမဟုတ်ပါဘူး။အခြေခံဥပဒေကိုစံပြအဖြစ်လိုက်နာဖို့တာဝန်ရှိတဲ့သမရကိုယ်တိုင်ဖြစ်ပါတယ်
။သမရရဲ့ခီးစဉ်ကိုပြည်ခိုင်ပြိုးပါတီမဲဆွယ်စည်းရုံးရေးပုံစံလုပ်ပြီးဘဲမလိုက်ပါဘူး။မဲဆွယ်တာတွေမထည့်ပါဘူးဆိုတော့အစိုးရပိုင်းမီဒီယာတွေကနေ့စဉ်ရက်ဆက်ဖော်ပြနေကြတာဖြစ်ပါတယ်။သမရဦးသိန်းစိန်အစိုးရအဖွဲ့နဲ့ပြန်ကြားရေးဝန်ကြီးဌာနဘက်ကဒီလိုလုပ်နေပေမဲ့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဘာမှအရေးယူဆောင်ရွက်မှာတော့မဟုတ်ပါဘူး။ဒါပေမဲ့သမရပြည်ခိုင်ပြိုးပါတီပြန်ကြားရေးဝန်ကြီးဌာနနဲ့အစိုးရသတင်းစာတွေကိုတော့ပြည်သူလူထုပိုပိုပြီးအယုံကြည်နေစေတဲ့အကျိုးဆက်ပဲရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။အခုဆက်လက်ပြီးတော့မနက်ဖြန်အင်္ဂါနေ့ညတိုက်ရိုက်လေလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းမိတ်ဆက်ပေးပါရစေခင်ဗျာ
။ကျင်းပဖို့ရပိုင်းမဲ့လူတော်တွေမြမရွေးကောက်ပွဲမှာအတိုက်ခံဘက်ကအပြတ်သက်အနိုင်ရမယ်ဆိုရင်အာဏာလွှဲပြောင်းရေးချောချောမွေ့မွေ့ဖြစ်လာနိုင်ပါမလား။ရွေးကောက်ပွဲလွန်ကာလမြမနိုင်ငံရေးအခြေအနေတည်ငြိမ်မှုအလားအလာနဲ့ပတ်သက်လို့အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးခြင်းနဲ့ဒေါ်ရရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကို VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာ bomis@voanews.com ဒါမှမဟုတ်တယ်လီဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်ပြီးတော့ကြိုတင်ပေးပို့ထားပါ။ဒါရိုက်မပါဝင်နိုင်ဘူးဆိုရင်လည်းဆွေးနွေးလိုတဲ့အကြောင်းအရာကိုအီးမေးလ်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ဒါရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညတိုက်ရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ကဘာတလွားထူးခြားခြားသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာပဲ။ကိုသားညွန်ဦးနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။မြဝပြည်မှာခွေးဘလူးလို့ခေါ်ကြတဲ့ခွေးလေးတွေကိုဟောလိဝုဒ်တရေကြီးပွဲတော်ကာလအဝတ်အစားတွေဝတ်ပေးပြီးတော့ဝတ်စုံပြိုင်ပွဲနဲ့ဖက်ရှင်ပွဲတစ်ခုကိုယူကရိန်းနိုင်ငံကီယက်မြို့တော်က Glory ပန်းခြင်းမှာမကြသေးခင်ကလုပ်ခဲ့ပါတယ်။ခွေးလေးအကောင်100လောက်ကိုပင့်ကူတွေနတ်သားနတ်သမီးတွေနောက်နဂါးတွေရုပ်ရှင်တွေကဇက်ကောင်တွေစတဲ့အဝတ်အစားတွေဝတ်ပေးပြီးတော့ပြိုင်ပွဲဝင်ခိုင်းပါတယ်။ခွေးပိုင်ရှင်တွေကလည်း Santa Claus နဲ့ Superman လိုမျိုးအဝတ်အစားတွေဝတ်ပြီးတော့သွားကြပါတယ်။ခွေးပိုင်ရှင်တူကတော့သူ့ရဲ့မျိုးချစ်စစ်ကိုပြတဲ့အနေနဲ့ Ukraine နိုင်ငံဘောလုံးအသင်းဝတ်ဆောင်သူ့ရဲ့ခွေးလေးကိုဝတ်ပေးထားပါတယ်။တချို့ကတော့သူ့ရဲ့ခွေးလေးတွေကိုခလေးဝတ်အစားတွေဝတ်ပေးကြပါတယ်။ရှုံတော့နေတဲ့မျက်နှာပုံစံနဲ့နှာခေါင်းတူတူခွေးလေးတွေဟာ16ရာစုနှစ်ကတရုတ်နိုင်ငံကနေပြီးယောဘတိုက်ကူရောက်သွားကြတာပါ။ကြာသေးခင်နှစ်တွေအတွင်းအဲ့ဒီခွေးလေးတွေဟာလူတွေကြားမှာပို့ပြီးတော့ရေပန်းစားလာပါတယ်။အကြောင်းတစ်ခုကတော့နာမည်ကျော်ကြားထင်ရှားသူတွေကအဲ့ဒီခွေးလေးတွေကိုဆွဲပြီးတော့လူမြင်ကွင်းမှာတွားတာတွေမကြာခဏတွေ့လာရလို့ပါ။
ဇွန်ဘီဖောက်ကောင်ကိုကြောက်စရာကောင်းတဲ့မိကဲအသွေးအပြင်တွေနဲ့လူထောင်ပေါင်းများစွာဟာချီလီနိုင်ငံရဲ့မြို့တော်ဆန်ဒီယေဂိုရဲ့လမ်းမတွေပေါ်မှာဟော်လိုဝင်းပွဲတော်အကျိုးအဖြစ်ရှောက်ခဲ့ကြပါတယ်။သူတို့ဟာဆန်ဒီယေဂိုမြို့လေကောင်ကနေမြို့ထဲကိုပတ်ပြီးတော့ရှောက်ခဲ့ကြတာပါ။ဒီပွဲမှာပါဝင်ရှောက်ကြတဲ့သူတွေဟာကြောက်စရာကောင်းတဲ့ဝတ်စုံတွေယူစရာကောင်းတဲ့ပုံစံမျိုးမိကဲတွေလိမ့်ချပြီးတော့ပါဝင်ဆင်နွှဲကြပါတယ်။ World War C လို The Walking Dead လို့ရုပ်ရှင်နဲ့ TV ဇာတ်လမ်းတွဲတွေကြည့်ရှုသူများလာတာနဲ့အမျှကဘာတဝမ်းမှာအခုလိုကျင်းပတဲ့ပွဲတွေကိုပါဝင်တဲ့လူတွေတဖြည်းဖြည်းများလာနေတာပါ။အောက်တိုဘာလ18ရက်နေ့ကနေကျင်းပတဲ့ပွဲမှာတော့လူ 9,000 လောက်ပါဝင်ဆင်နွှဲခဲ့ကြပါတယ်။အခုလိုလမ်းလျှောက်တဲ့ပွဲကို2001ခုနှစ်ကယ်လီဖိုးနီးယားပြည်နယ် Sacramento မြို့ကနေစတင်ခဲ့တာဖြစ်ပြီးတော့အခုချိန်မှာတော့ New York, Buenos Aires, Bogota, Singapore, Sao Paulo, Mexico City နဲ့ Frankfurt မြို့ကြီးတွေမှာပါကျင်းပနေကြပါပြီရှင်။
ဗီယင်မာတွေလိုမျိုးဝစ်စားတွေကိုဝစ်ဆင်ပြီးတော့တောင်းမြင့်ဖက်နှက်တွေစီအပြေးပြန်ကြတဲ့ပွဲတစ်ခုကိုအမေရိကန်ပြောင်စုဝါရှင်တန်မြို့တော်ကဒူပွန်ဆာကာရိုက်ကွက်မှာအောက်တိုဘာလ29ရက်နေ့ကပြုလုပ်ခဲ့ပါတယ်။လွန်ခဲ့တဲ့29ရက်နေ့ကစလို့ဟောလိဝုဒ်နေ့မတိုင်ခင်ကြောက်တဲ့အင်္ဂါနေ့တိုင်းမှာအခုလိုမျိုးပြိုင်ပွဲမျိုးကျင်းပလာခဲ့ကြတာပါ။ဒီနေ့မှာတော့ဒီပြိုင်ပွဲမတိုင်ခင်မှာဝါရှင်တန်မြို့လေက18လမ်းတစ်လျှောက်အလှပြစီတန်းလမ်းလျှောက်မှုတွေလည်းပြုလုပ်ခဲ့ပါတယ်။လိင်တူစုံမဲ့သူတွေအများစုနေထိုင်တဲ့ဒူပွန်ဆာကာရိုက်ကွက်မှာလိင်တူချစ်သူတွေကစတင်ကျင်းပခဲ့တဲ့ဒီပွဲကိုအခုတော့ဒီလိန်တူချစ်သူတွေရောတာမန်အမျိုးသားအမျိုးသမီးတွေလမ်းပေးမှာအားပေးကြတဲ့ပရိသတ်တွေနဲ့ပါတစ်နှစ်တည်းတစ်နှစ်ပို့ပြီးတော့စီကားလာနေပါတယ်။ရှက်အင်းကြီးစတိုင်ကြကြဝက်ပြီးတော့အရာရာကိုအလေးနဲ့ထားနေထိုင်သွားလာကြသူတွေများတဲ့ဝါရှင်တန်လိုမျိုးမြို့တော်မှာအခုလိုမျိုးလိန်တူချစ်သူတွေကအဝတ်စားအထူးစံတွေဝက်ဒေါမင်ဖက်နှက်တွေစီးပြီးတော့ဆင်နွှဲကြတဲ့ဒီလိုပွဲမျိုးကမြို့တော်မှာလူတွေကိုနည်းနည်းတော့လှလတ်ပေါ်ပါသွားစေတယ်လို့ဒီပွဲမှာပါဝင်တဲ့သူတဦးကပြောပါတယ်။ဒီနေ့ပြိုင်ပွဲမှာတော့ဒီတိုရှာဆာလက်နာမည်နဲ့ဗီယင်မာက41စက္ကန့်အတွင်းမှာတတ်မှတ်ထားတဲ့ပန်းနိုင်ကိုရှေ့ဆုံးကနေရောက်အောင်ပြေးနိုင်ခဲ့ပြီးတော့ပထမဆုစကူသွားခဲ့ပါတယ်ခင်ဗျာ
။ Okay ပါ VO ရဲ့တနင်္လာနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုဦးဆန်မိုးရေကကြီးညာပေးပါမယ်ခင်ဗျာ။
တူရကီနိုင်ငံမှာ9လအတွင်းဒုတိယအကြိမ်ဖြစ်ကျင်းပတဲ့ရှောင်းတခင်လွတ်တော်ရွေးကောက်ပွဲမှာဆန္ဒမဲတွေရဲ့95ရာခိုင်နှုန်းကိုရည်တွက်ပြီးချိန်ထိလက်ရှိသမ္မတရဲ့ပါတီကထိတ်ဆုံးကနေအသာစီးရနေပါတယ်။ပါတီပေါင်း16ပါတီဝင်ရောက်ရှင်ပြိုင်နေကြတဲ့အထက်ကအမျိုးသားလွတ်တော်ရဲ့နေရာအများစုကိုပါတီကြီး၄ပါတီကအကြိမ်နဲ့ရှင်ပြိုင်နေရပြီးတော့ AKP လို့ခေါ်တဲ့ Justice and Development ပါတီကပုတ်ခါတီကနဲ့အသာစီးရနေတာဖြစ်ပါတယ်။တနင်္ဂနွေနေ့ကစစ်သားအရာရှိတဦးနဲ့ဥပဒေပြုကျွတ်တော်အမနှုတ်ပါဝင်လူပေါင်း12ယောက်တေဆုံးသွားစေခဲ့တဲ့မူဂါတီရှူမြို့ရဲ့ဟိုတယ်တိုက်ခိုက်မှုတစ်ခုမှာသူတို့ရဲ့လက်ချက်ဖြစ်တဲ့ဆိုပြီးတော့ El Shabab ဆိုမာလီလက်နက်ကိုင်အဖွဲ့ကပြောဆိုလိုက်ပါတယ်။အဲ့ဒီလက်နက်ကိုင်အဖွဲ့ဟာဆိုမာလီရဲ့မြို့တော်ဆာဟာဖီဟိုတယ်ရဲ့အဝင်ဝမှာရှိတဲ့နေရာမှာကားဘုံးကိုဖောက်ခွဲလိုက်တာဖြစ်တယ်လို့အာနာဘယ်နေကပြောဆိုပါတယ်။အဲ့ဒီဘုံးခွဲတိုက်ခိုက်ပြီးတော့တနတ်သမားတွေဟာစီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရဝန်ထမ်းတွေတဲခိုနေထိုင်လေးရှိတဲ့ဟိုတယ်တွေကိုဝင်ပြီးတော့တနတ်နဲ့ပစ်ခတ်ခဲ့ပါတယ်။အီဂျစ်နိုင်ငံမှာပြက်ကျသွားတဲ့ရုရှားပိုင်လေယာဉ်ဟာလေထဲမှာအစိတ်စိတ်အမှုံမှပောက်ကွဲသွားခဲ့တာဖြစ်တယ်ဆိုပြီးတော့လေကြောင်းတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောဆိုခဲ့ပါတယ်။လူပေါင်း224ယောက်တင်ဆောင်လာခဲ့တဲ့အဲ့ဒီလေယာဉ်ဟာဆိုင်တိုင်းကျွန်းဆွယ်ပေါ်မှာပြန်တန်းနေရင်းနဲ့လေရေဒါစက်ကွင်းအတွင်းကနေပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒရင်ချင်းချုပ်ကိုဥစံမိုးဝေကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဘဒယ်ရာဟ်မန်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။ VOA American Tan မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်မနက်6:00ကနေ9:00ထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့တေတော်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.